Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာ17ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လည်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့51တုတ်ကနေတိုက်ရဲ့ဖိုင်ယူနာဆင်နိုင်ပါတယ်ဒီကနေ့ညဖက်အစီအစဉ်ကိုတော့ကျွန်မနန်းလောက်ကတာဝန်ယူတင်ဆက်သွားပါမယ
်ဒီရင်ကြီးညပါစီခင်ဗျာဒီနေ့ညသတင်းတွေထဲမှာတော့အမေရိကန်မှာဂျမ်းဖက်ဝါရာဆိုတိုက်ခိုက်ခံရမှု9 level နှစ်ပတ်လည်အောင်မေဂုံယူဝဲတွေကျင်းပကြတဲ့သတင်းနဲ့အတူလာမယ့်သတင်းပတ်ကုလသမဂ္ဂစီးပွားရေးမှာမြန်မာရေးဟာအဓိကအကြောင်းအရာတစ်ခုဖြစ်ပါမယ့်သတင်းနဲ့ရန်ကုန်နဲ့ဒေသတို့မှာဆန္ဒပြပွဲတွေရှိခဲ့တဲ့သတင်းအပါအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ဒီကနေ့မှာအနည်း20ပြည့်ခဲ့ပြီဖြစ်တဲ့9/11အထိမ်းအမှတ်ရုပ်ရှင်တွေမှာပါဝင်တရုတ်ဆောင်ခရယာသူတို့ရဲ့ရင်တွင်အတွေ့အကြုံတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်တက္ကပါလုံးရင်ဆိုင်နေရတဲ့ဥလူရသည်ပြောင်းလဲမှုတန်ကိုကန်ယိုရာတဝိုက်ဘလောက်တောင်ရင်ဆိုင်နေရပြီလဲဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံပေါ်မှာတော့မြန်မာလူခွင့်ရဲ့အခြေအနေကိုထင်ဟစေတဲ့ဒုအတန်အစီအစဉ်နဲ့မြန်မာအာဏာရှင်စနစ်ချုပ်ငြိမ်းရေးအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကခုခံစစ်ပွဲကျင်းပလိုက်တဲ့အပေါ်အန်ယူဂျီနိုင်ငံတကာဝန်ကြီးဒေါက်တာဆဆာနဲ့ VOA တွေ့ဆုံမိ мян ခံကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကသတင်းတွေကိုကုကြကြော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။ဒီကနေ့အဖြစ်အကြံဖက်ဝါဒီတွေကအခီးတဲ့တဲ့တွေပြန်ပြီးဆွဲပြီးအမေရိကန်ပြည်တော်စုကိုတိုက်ခိုက်ခဲ့တဲ့20ရောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်အမှတ်ရအောင်မေဝဲတွေကိုတိုက်ခိုက်ခံရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပင်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးနယူးယောက် World Trade Center ကမ္ဘာ့ကုန်သွယ်ရေးမျှော်စင်ညီနောင်ရှိခဲ့တဲ့နေရာမှာဒီကနေ့မနေ့8:46မိနစ်ကလုပ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးပြည်သူသမ္မတကတော့ဂျိုးဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအချိန်ဟာလွန်ခဲ့တဲ့2020ခုနှစ်စက်တင်ဘာလ17ရက်နေ့က WTC အဆောက်အဦးကိုအကြံဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့ခီးတဲ့ရင်လေးရင်ပထမတစ်စင်းနဲ့စပြီးတော့ဝင်တိုက်ခဲ့တဲ့အချိန်မှာနောက်18မိနစ်အကြာမှာဒုတိယခီးတဲ့ရင်လေးရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက် WTC အဆောက်အဦးကြီးပြိုကျသွားခဲ့တာပါ။နောက်34မိနစ်အကြာမှာ American Airlines ခီးတဲ့တင်လေယာဉ်အမှတ်89ကဗန်ဒဂွန်စစ်ဌာနချုပ်ကိုဝင်တိုက်ဖို့ကြိုးစားရင်းအနားမှာပြတ်ကျသွားခဲ့ပါတယ်။ပြန်ပြီးဆွဲခံခဲ့ရတဲ့နောက်ခီးတဲ့တင်လေယာဉ် United Airlines လေယာဉ်အမှတ်93ကတော့တန်ဆိုဗီးနီးယားပြည်နယ်ရှန့်စရီမြို့ကလူသူမရှိတဲ့ကွင်းတစ်ခုထဲမှာပြတ်ကျခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းတည်ဆုံသွားသူဓမ္မမှုဒဏ်ရာရခဲ့သူတွေသူတို့ရဲ့မိသားစုဝင်တွေနဲ့တိုက်ခိုက်မှုတွေအတွင်းအသက်ရှင်ကျန်ရသူတွေကိုကယ်တင်ခဲ့တဲ့ကယ်ဆယ်ရေးလုပ်သားတွေကိုသမ္မတဘိုင်ဒန်ကတောက်ကြာနေ့ဗီဒီယိုမိန်ခင်းတစ်ခုထဲမှာဂုဏ်ပြုပြောကြားခဲ့တယ်လို့ညီညွတ်ကြဖို့လဲတိုင်းပြည်ကိုနှိုးဆော်ခဲ့ပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာအဆိုးရွားဆုံးအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်မှတ်တမ်းတင်ထားတဲ့အဲဒီတိုက်ခိုက်မှုတွေအတွင်းလူပေါင်း2996ယောက်သေဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့ပါတယ်
။ဒီ9/11လို့ခေါ်တဲ့စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုအတွက်လွန်ခဲ့တဲ့အနှစ်20တုန်းကအာဖဂန်နစ္စတန်မှာအယ်ကိုင်ဒါတွေကိုခြေကုပ်ယူခဲ့ပြီးအခုလည်းကမ္ဘာတစ်ဝှမ်းမျိုးဆက်သည့်ကျန်းဖက်သမားတွေသွားအခြေချမဲ့လက္ခဏာပေါ်နေတယ်လို့သုံးသပ်မှုတွေထွက်လာနေပါတယ်။အမေရိကန်နဲ့နေတိုမှာမိတ်တပ်တွေအာဖဂန်ကဆုတ်ခွာပြီးတာလီဘန်တွေပြန်သိမ်းယူနိုင်ခဲ့တာကြောင့်နိုင်ငံခြားကျန်းဖက်သမားတွေလည်းပြန်အားတက်လာကအာဖဂန်ကိုသွားအခြေချဖို့ပြောနေကြပြီးလို့ကျန်းဖက်တိုက်ချက်ရေးအရာရှိတွေနဲ့သုံးသပ်သူတွေကဆိုပါတယ်။ ISIS Islam မြေအသွေးစစ်သွေးကြအဖွဲ့အယ်ကိုင်ဒါနဲ့နောက်တာလီဘန်အဖွဲ့တွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂဆိုင်ရာအဖွဲ့ကညှိနှိုင်းရေးမှူးအက်ဒမန်ဖစ်တန်ဘရောင်းကသူတို့ဆွေးနွေးနေတာပြောဆိုနေတာတွေကအခုလိုအာဖဂန်ကိုသွားကြဖို့ပါပဲလို့အင်တာနက်အွန်လိုင်းဆွေးနွေးပွဲတစ်ခုမှာမနေ့ကပြောလိုက်ပါတယ်။အာဖဂန်ကိုသွားဖို့သူတို့တကယ်အရန်ကိုဆေးအားတက်ချွနေကြပါတယ်။အမေရိကန်မှာတိုက်ခိုက်ဖို့ဒီမြေမှာစဖြစ်ခဲ့တဲ့အခုလည်းဒီမြေမှာပဲအမေရိကန်တွေကြာဆုံးသွားပြီးအနောက်နိုင်ငံတွေကြာဆုံးသွားပါပြီဆိုပြီးအားတက်နေကြတယ်လို့ကုလညှိနှိုင်းရေးမှူးဖစ်တန်ဘရောင်းကဆက်ပြောပါတယ်။အခုလိုကျန်းဖက်သမားတွေပြောဆိုဆွေးနွေးမှုတွေဟာပိုအရှိန်ရလာနေပြီလို့သုံးသပ်သူတွေလည်းပြောပါတယ်။ဝါရှင်တန်ခြေဆိုင်ရှေ့လယ်ပိုင်းဆိုင်ရာအဖွဲ့ရဲ့ကျန်းဖက်ဆန့်ကျင်ရေးအစီအစဉ်ကညွှန်ကြားမှု Charles Lister ကအရှိတောင်အရှာအစိုးရအရာရှိတွေစီကလည်းအခုလိုကြားနေရတာအနည်းဆုံး17ရက်လောက်ရှိလာပြီလို့ဆိုပါတယ်။ဒီအရာရှိတွေကသူကဂျီဟတ်အစ္စလာမ်ရဲ့စစ်သွေးကြွအကွန်ရက်တွေနဲ့ပြောနေကြတာကိုကြားဖြတ်နားထောင်ရမှာတရားရဂိုင်တို့ကအာဖဂန်ကိုဘယ်လိုသွားနိုင်မလဲဆိုတာကိုပြောနေကြတယ်လို့ညွှန်ကြားမှုလစ်စတာကဆက်ပြောခဲ့ပါတယ်ခင
်ဗျ။အမေရိကန်ပြည်ထောင်စုကမကြာသေးခင်ကရောက်လာတဲ့အာဖဂန်နိုင်ငံသားတွေကြားမှာဝတ်သက်ရောဂါဖြစ်နေသူတော်များများတွေ့ရတာကြောင့်အာဖဂန်နစ္စတန်ကနေကယ်ထုတ်လာသူတွေကိုတင်ပြီးအမေရိကန်ကိုရောက်လာမဲ့လေယာဉ်တွေအားလုံးကိုယာယီဆိုင်းငံ့ထားလိုက်ပါတယ်။ American, Yoga, Tencho, Kawaitana, CDC, Jambija, Tri Gigi Tabi, Leonigu, Kulu, Santa Lai Dalu, Imperial Bioya, Jansakiga, Taujanima, Trinobiku, Yogevare, American Mayone Bida, Afghan and Aliuma, Wada Yoga, Tinidagu, Santa Bishika, Bidanau, Amiabi, Jamaisa, and Daniel Jedune, and Yi, Drugo, Dija, Quetar, Elu, Bioya, Jansakiga, Biovare. လေယာဉ်ဆိုင်ရာလိုက်တာဟာဂျာမနီနဲ့ကာတာနိုင်ငံတွေမှာရှိတဲ့အမေရိကန်အခြေစိုက်စခန်းတွေကနေလာမဲ့လေယာဉ်တွေပေါ်တက်ရောက်တယ်လို့ AB သတင်းဌာနကပြောပါတယ်။အမေရိကန်နိုင်ငံသားဒါမှမဟုတ်အမေရိကန်နိုင်ငံသားတို့နောက်ထပ်30နှစ်ယောက်ဟာအမေရိကန်ရဲ့အကူအညီနဲ့အာဖဂန်နစ္စတန်ကနေပြန်ထွက်လာပြီလို့အောက်ဂျာနီအစောပိုင်းမှာသမ္မတအင်ဗျူတော်ကပြောခဲ့ပါတယ်။ကုစက်မြန်ပြင်းထန်တဲ့ဒေတာမျိ
စိမထိုးထားသူတွေမှာ၅ဆနီးပါးပိုကူဆက်ခံရနိုင်ပြီးဆယ်ဆပိုဆေးရုံတရာက၁၇ဆအထိကိုသေဆုံးမှုပိုများနိုင်တယ်လို့ဆိုလိုက်ပါတယ်။လူပေါင်း၆သိန်းကိုအီတီလာကနေဇူလိုင်လလယ်အထိသုတေသနလုပ်ခဲ့ရမှာကာကွယ်စိတ်မထိုးထားသူတွေမှာကာကွယ်စိတ်အပြည့်ထိုးထားသူတွေနဲ့ရှင်လိုက်ရင်၄.၅ဆပိုကူဆက်ခံရတာအပြင်သေဆုံးမှုလည်းပိုများနိုင်တယ်လို့ CDC ကအခုလိုတွေ့ရှိခဲ့တာပါ။ဒါပေမဲ့ CDC ရဲ့နောက်လေ့လာချက်နှစ်ခုအရတော့အသက်ကြီးသူတွေဆေးရုံရောက်မှုနဲ့သေဆုံးရမှုအတွက်မှာတော့ကာကွယ်နိုင်စွမ်းကလူငယ်တွေနဲ့ရှင်လိုက်ရင်နည်းသွားတာကိုတွေ့ရှိခဲ့ပါတယ်။အသက်18နှစ်နဲ့64ကြာအရွယ်တွေမှာ95ရာခိုင်နှုန်းဆေးရုံမတက်ရအောင်ကာကွယ်နိုင်ခဲ့ပေမဲ့အသက်65နှစ်အထက်တွေမှာတော့80ရာခိုင်နှုန်းကာကွယ်နိုင်တာတွေ့ခဲ့ပါတယ်။အသက်85နှစ်နဲ့အထက်တွေဆိုရင်တော့ကာကွယ်နိုင်စွမ်းက86ရာခိုင်နှုန်းကိုကျသွားပါတယ်။တစ်ချိန်တည်းမှာကာကွယ်ဆေးအပြည့်ထိုးထားသူအရွယ်အလုံးအတွက်လည်းကူးစက်ခံရပြီးမပြင်းထန်တဲ့လက္ခဏာပြသူတွေတိုးလာတာကိုဆက်တွေ့ရှိခဲ့ပါတယ်။ဒါအပြင်ကူးစက်မြန်ဗီဇပြောင်းကြာကြာမျိုးကွဲပေါ်လာချိန်မှာမော်ဒနာကာကွယ်ဆေးက95ရာခိုင်နှုန်းထိပိုကာကွယ်နိုင်တာတွေ့ရပြီးဖိုင်ဇာက80ရာခိုင်နှုန်းနဲ့ဂျွန်ဆန်နယ်ဂျွန်ဆန်ကတော့60ရာခိုင်နှုန်းပဲရှိတော့ပါတယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ Highland Meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေစနေညပဲသတင်းတွေကိုဆက်ပြီးပြောပြနေပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီယန်နေဆာစီ48ချိန်ကြောင့်အစည်းအဝေးစတင်တဲ့စက်တင်ဘာလ23ရက်တနင်္လာနေ့မှာမြန်မာနိုင်ငံဆိုင်ရာအစည်းအဝေးတရက်ကိုအပြန်အလှန်ဆွေးနွေးကြဖို့အစီအစဉ်ထားပါတယ်။ယန်နေဆာစီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ယန်နေဆာစီဌာနချုပ်မှာစက်တင်ဘာလ23ရက်နေ့ကနေအောက်တိုဘာလ10ရက်နေ့ထိကျင်းပဖို့အစီအစဉ်ထားပြီးတနင်္လာနေ့မြန်မာစံတော်ချိန်ညနေ2နာရီခွဲမှာအစည်းအဝေးစတင်မှာပါ။အဲဒီနေ့မှာကော်မရှင်နာမင်းကြီးမီရှိုဘက်ချက်ကဗင်နီဇွဲလား၊အာဖဂန်နစ္စတန်၊နီကရာဂွာ၊ဒီလိုငါနိုင်ငံတွေရဲ့လူ့ခွင့်ရေးဆိုင်ရာနောက်ဆုံးအခြေအနေတွေကိုတင်ပြပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတည်ချလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် IMM ရဲ့အစီအစဉ်အပေါ်အပြန်လည်ဆွေးနွေးကြမှာပါမြန်မာနိုင်ငံမှာဆက်အနာတင်လိုက်တဲ့ဖေဖော်လတရနေ့နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုဆိုင်ရာသတင်းပေးအချက်လက်ပေါင်း2သိန်းလောက်ကိုဓာတ်ပုံတွေဗီဒီယိုတွေနဲ့အတူလက်ခံရရှိထားတယ်လို့ IMM အကြီးအကဲ Nicholas Khomjian က VOA မြန်မာပိုင်းကိုပြောထားပါတယ်အဲ့ဒီအချက်လက်တွေကိုစမ်းစစ်သုံးသပ်ပြီးဘယ်ဖြစ်ရကနိုင်ငံတကာရာဇဝမှုကျူးလွန်ရာရောက်တယ်ဘယ်ဖြစ်ရကနိုင်ငံတကာဥပဒေတွေအရကြီးလေးတဲ့ပြစ်မှုမြောက်တယ်ဆိုတာတွေကိုသုံးသပ်ပြီးတော့လူခွင့်ရေးကောင်စီကို IMM ကတင်ပြมาဖြစ်တယ်လို့လည်း Mr. Khomjian ကပြောပါတယ်အဆိုးရွားဆုံးနိုင်ငံတကာရာဇဝမှုတွေကိုကျူးလွန်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့အထောက်အထားတွေကိုရယူဆူဆောမှုတွေ2018ခုနှစ်စက်တင်ဘာလမှာလူခွင့်ရေးကောင်စီက IMM ကိုဖွဲ့စည်းခဲ့တာပါဒါအပြင်အများကအယုံဆိုင်စောင့်ကြည့်နေမှာကတော့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုဖြစ်ဘယ်သူကိုစုံပြတ်ရွေးချယ်မလဲဆိုတာပဲဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ NUG မြို့သားညီညွတ်ရေးဆွေးနွေးကခုခံစစ်ကြီးညာပြီးစစ်ကောင်စီဘက်ကလည်းလုံခြုံရေးတိုးချနေနေတဲ့ကြားကအာဏာသိမ်းဆန့်ကျင်မှုဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ရန်ကုန်မန္တလေးစကိုင်းတနင်္သာရီတိုင်းနဲ့မွန်ပြည်နယ်အတွင်းမြို့ရွာတချို့မှာဒီနေ့ဆန္ဒပြပွဲတချို့ရှိခဲ့ပါတယ်။ရန်ကုန်မြို့ကလူအများသွားတဲ့မြန်မာပလာဇာကွန်နယ်ကြီးထဲမှာလူငယ်တစုကလက်သုံးချောင်းထောင်ဆန္ဒဆပြပြီးတခြားလူတွေကိုဖိတ်ခေါ်ခဲ့ရမှာဘေးကလူတချို့ကလည်းလက်သုံးချောင်းထောင်ဆန္ဒပြခဲ့ကြပါတယ်။မနေ့လေးမှာလည်းတန်ခါတော်တွေနဲ့လူငယ်တွေဆက်ဆန္ဒပြခဲ့ရမှာမဟာအောင်မြေစုပေါင်းတပိတ်ဘက်မှာတော့ NUG ရဲ့ကုလသမဂ္ဂကိုစားပြုမှုရာရေးထောက်ခံဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမှာလည်းကလေးမျိုးနဲ့30မျိုးကရွာမှာ ဆရာပြဝရီဖြစ်ခဲ့ရမှာ NUG ကုလကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကိုထောက်ခံပေးခဲ့ကြပါတယ်မကွေးမှာလည်းအခြေခံပညာအထွေထွေသပိတ်ကော်မတီနဲ့ပြည်သူလူထုပူးပေါင်းဆန္ဒပြခဲ့ကြပါတယ်တနင်္သာရီတိုင်းမှာဒဝယ်နဲ့လောင်းလုံမှာ NUG ကုလကိုယ်စားလှယ်ကိုထောက်ခံဆန္ဒပြခဲ့ကြပြီးမွန်ပြည်နယ်ပေါင်မြို့မှာလည်းတက်ကြွသူလူငယ်တချို့ဆန္ဒပြခဲ့ကြပါတယ်
ဒီမနက်ကမှလူမှုရေးနဲ့ဆက်လီနာရဲ့တွင်ကိုဗစ်-19ရောဂါတရားခွဲနမူနာပေါင်း2600တရာကျော်ထောက်ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ2300ရာ60လေးယောက်တွေ့ခဲ့ပြီးဒေဆုံးသူ96ယောက်ရှိတယ်လို့စစ်ကောင်စီကြမ်းမာရေးဌာနရဲ့ဒီကနေ့ည7:00ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကြမ်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့အမှန်တကယ်ဒေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်လာတဲ ရိုက်တလုံသားတွေအများပြားကိုစေကောင်းစီကဖြိုခွဲဖမ်းဆီးတာကြောင့်လဲတတိယလိုင်းနဲ့ကျုံရချိန်မှာကိုဗစ်ကာကွယ်ရေးကုသရေးနဲ့ပြုစုဆောင်ရှောက်ရေးလုပ်ငန်းတွေမှာအခက်အခဲတွေနဲ့အဆင်ပြေမှုတွေကြုံတွေ့ခဲ့ရတာဖြစ်ပါတယ်။အကြမ်းဖက်အာဏာပြန်ဆန်ရေးစီရီယမ်လှုပ်ရှားမှုမှာပါဝင်လို့ဖမ်းဆီးမှုကလွတ်အောင်ထွက်ပြေးပုံအောင်နေရသူဈေးဘက်ဝန်ထမ်းတွေကလည်းကိုဗစ်လူနာတွေကိုပြုစုဆောင်ရှောက်မှုပေးဖို့တပ်ဆိုင်ရာစေယုံတွေကိုပြန်မသွားရကြဘူးလို့ကရင်ပြည်နယ်ကမိမဖော်တဲ့တထောက်ဆရာဝန်ဒူးက VOA ကိုပြောပါတယ
်။တရုတ်နိုင်ငံမှာဒီနေ့ကူးစက်သူတွေ25ဦးတွေ့ရှိကမနေ့ကတည်းက18ဦးများလာချိန်မှာပဲအဖြစ်များနေတဲ့ဖူဂျန်ပြည်နယ်မှာတော့ဘတ်စကာလိုင်းတွေအဝင်ထွက်ကိုပိတ်ပင်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့ကိုဗစ်ကူးစက်ခံရသူ 26,303 ဦးထိစံချိန်တင်ထွက်သွားတာမျိုးစစ်တပ်ပေါင်းပိုးတွေသူ 2.2 သန်းကျော်လာပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီနေ့သေဆုံးသူကလည်း89ဦးရှိခဲ့တာမျိုးစစ်တပ်ပေါင်းသေဆုံးသူ3500နီးပါးရှိလာနေပါပြီ။ထိုင်းနိုင်ငံမှာ6လအောက်တိုဘာမှာကိုဗစ်ကာကွယ်ဆေးထိုးပြီးတာနိုင်ငံခြားခီးသွားတွေကိုပြန်ဖွင့်ပေးဖို့ရှိနေတယ်လို့အစိုးရအရာရှိတွေကဆိုပါတယ်။ဩစတြေးလျမှာတော့ကိုဗစ်ကူးစက်မှုအချက်အချာဖြစ်နေတဲ့ New South Wales ပြည်နယ်မှာဒီနေ့ကူးစက်သူတွေ1600နီးပါးအဖြစ်နေ့စဉ်ဆန်းကျင်တင်သွားခဲ့ပါတယ်ခင
်ဗျ။ကျင်းပစဲ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူးချင်းဘူလူပွဲမှာအသက်အငယ်ဆုံးတင်းနစ်မယ်နှစ်ဦးဒီကနေ့ချန်ပီယံလူရှင်တန်ကြောက်တော်မှာဖြစ်ပါတယ်။ဒါဟာဖြင့်18နှစ်အတွင်းGrand Slam တင်းနစ်ပြိုင်ပွဲဘူလူပွဲတွေမှာအသက်အငယ်ဆုံးအမျိုးသမီးကစားသမား2ဦးပထမဆုံးအကြိမ်ဖြစ်ဘူလူကြမှာပါအသက်16နှစ်အရွယ်ဂျီလီနိုင်ငံသူအမ်မာရာဒူကူကနူးနဲ့အသက်19နှစ်အရွယ်ကနေဒါနိုင်ငံသူလေးလာဖာနန်ဒက်စ်တို့ဟာ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူးချင်းချန်ပီယံလူပွဲဖြစ်ဒီကနေ့ညနေအမေရိကန်စံတော်ချိန်၄နာရီမြန်မာစံတော်ချိန်တနင်္ဂနွေနေ့နဲ့အစောနှစ်နာရီခွဲမှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်အနည်းကကစားခဲ့တဲ့အမျိုးသားတူးချင်းဆီမီဖိုင်နယ်မှာတော့ကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်ကကမ္ဘာအဆင့်လေးအလက်ဇန်းဒါဇဗရက်ကိုအကျိတ်နဲ့ရှင်းပြန်ကစားပြီး3ပွဲ2ပွဲနဲ့အနိုင်ရဘူလူပွဲတက်သွားပါတယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးကသတင်းတွေကိုကိုကြွကြောသိန်းနဲ့ကိုဝင်မင်းတို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းတွင်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆက်နေပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဒီကနေ့စက်တင်ဘာ17ရက်ဟာအမေရိကန်ပြည်ထောင်စုမှာ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာအနည်း20ပြည်တဲ့နေ့ဖြစ်ပါတယ်။အချိန်ကအနည်း20တောင်ကြာသွားခဲ့ပြီဆိုပေမဲ့ထိခိုက်ခံစားခဲ့ရသူတွေရဲ့ရင်ထဲကဒဏ်ရာကပြတ်မသွားနိုင်သေးပါဘူး။ဒီလိုအချိန်နဲ့မှာဒီ 9/11 နဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ရုပ်ရှင်တွေ၊မှတ်ကြမ်းရုပ်သံ series တွေကခံစားချက်တွေကိုတက်တာစီသလား၊ပိုးပြီးတော့ဆိုးဝါးစီပါသလား။ Writer သတင်းကိုအခြေခံပြီးတော့မအေးသနာကျော်ကတင်ပြထားပါတယ
်။ I'm onthe 81st floor and the south tower. What I saw was a tiny little speck of a plane. It's getting larger and larger and larger.
I found a kune September 17th. Eight September 17th ni ma phit khe de dai khai mu re ha. Bdaw ma me mai nai sia te ya ba tan ya re ba be.တချို့ကလည်းဒါကိုခေါင်းနဲ့အဝင်မခံမဲနဲ့ပိတ်ထားနိုင်မှုစူးစမ်းကြသလိုတချို့ကတော့သူတို့စိတ်ဓာတ်ရာကိုကုစားဖို့ဝိုင်းဝန်းလုပ်ပေးတာတွေကိုလက်ခံကြိုးဆိုပါတယ်။လွန်ခဲ့တဲ့20အတွင်းမှာလေဒီ 9/11 တိုက်ခိုက်မှုကြီးနဲ့ပတ်သက်တဲ့မှတ်တမ်းရုပ်ရှင်တွေဇလန်းတွဲတွေကဖြောပြေးရေးနဲ့ပညာရေးပိုင်းတွေအတွက်ထွက်လာခဲ့တာအများကြီးပါ။ဒါမဲ့လေဒီအကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေကိုကြည့်နိုင်ဖို့ဆိုတာကအဲ့အဖြစ်ပြက်ကြီးဖြစ်တုန်းကကိုကဘယ်ရောက်နေလဲ၊ဘာဖြစ်နေလဲဆိုတဲ့ပုံမှန်မူတည်ရဲ့လို့New York အခြေစိုက်ဆေးရောဂါဆရာဝန်ဒေါက်တာ Karen Clover ကပြောပါတယ
် I think it depends on who you are and where you were when those events happened. I think for some of
ဒီဖြစ်ပျက်တွေဖြစ်တုန်းကကိုကဘာလဲကိုဘယ်မှာရောက်နေသလဲဆိုတဲ့အပေါ်မှာမူတည်ရဲ့လို့ကျွန်မထင်တယ်။တချို့လူတွေအတွက်ကတော့ 9/11 ဆိုတာမနေ့တနေ့ကလုံးရှိတုံးမဲ့လေ အဲ့ဖြစ်ခဲ့တဲ့အချိန်မှာကိုယ့်ရဲ့စိတ်ဓာတ်ရဘလောက်ရခဲ့တယ်လဲပြီးတော့အဲ့စိတ်ဓာတ်ရကိုကုသဖို့လုပ်ခဲ့သလားဆိုတဲ့အပေါ်မှာလည်းမူတည်တယ်လေတချို့တွေအတွက်ကတော့ဒီဖြစ်ပျက်ကြီးကကြာခဲ့ပြီဆိုပြီးတော့ရှိတာပါ 9/11 အကြောင်းရုပ်ရှင်ကိုအမှုပညာရှုထောင်တက်တဲ့ပြီးတော့ဒီဖြစ်ပျက်ကိုစူးစမ်းလို့မှုပြီးတော့စာနာဂယုဏစိတ်တို့ဘက်ကလည်းကြည့်လို့ရပါတယ်
ဒီမှာတေချာတိချာရမယ့်အချက်ကိုဒေါက်တာဂလိုဘာကထောက်ပြပါတယ
် forms in our culture have come from years and experiences of trauma so I think about blues music jazz and gospel
ကျမတို့ရဲ့နှုတ်ပညာဖန်တီးမှုအတော်များများကလည်းနှစ်တွေအကြာကြီးရခဲ့တဲ့ထိခိုက်နာကျင်မှုတွေကိုအခြေခံပြီးတော့ရထားတာပါ blues guitar jazz guitar နဲ့ဓမ္မတီးတို့ကိုပဲကြည့်လေပြီးတော့ 9/11 လည်းဖြစ်ပြီးရောပေါ်လာတဲ့နေရန်စီးအနှုတ်ပညာလှည့်ရာတွေကရောဒီအရာလေးကျမတို့စိတ်ထင်ရကိုပြန်ပြီးတော့ကုစားနေတယ်ဆိုတဲ့တင်ငေတာတွေပါပဲကျမတို့ရဲ့ကိုယ်ပိုင်တတိကျမတို့ဘလောက်ထိရောက်ခဲ့ကြပြီလဲဆိုတာတွေလည်းပါတာပေါ့ဒါပေမဲ့ကျမသိပါရဲ့တချို့တွေအတွက်တော့ဒီဟာကသူတို့ဆုံးရှုံးမှုကြီးအတွက်အမှန်ရစရာဖြစ်နေမယ်ဆိုတာသူတို့ဘဝအတွက်အကြီးမားဆုံးဆုံးရှုံးခဲ့ရတာလေ
Netflix online ရုပ်သံလိုင်းက Wolf Tambo ဆိုတဲ့ရုပ်ရှင်ကိုပြသပါမယ်လွတ်ဖကခန့်အပ်တဲ့အထူးရှင်နေနာမည်ကျော်ဂျောင်းဝင်စီစဲရေးတမကက်နက်ဖိန်ဘတ်အကြောင်းဇာတ်ရင်တည်းပြီးရိုက်ကူးထားတာဖြစ်ပါတယ်။ဒီဖြစ်ရဆိုကြီးမှာအဖို့ဖြစ်လို့မရတဲ့ဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရတဲ့မိသားစုတွေကိုအကူအညီပေးဖို့ဘဝတစ်ခုရဲ့တန်ဖိုးဆိုတာကိုဆုံးဖြတ်ပေးတဲ့အလို့တွေသူကတာဝန်ပေးခံရတာပါ။သူ့နေရာမှာမင်းသားမိုက်ကယ်ကီတင်ကတရုတ်ဆောင်ပြီးတော့ရုပ်ရှင်ရိုက်ကူးနေတဲ့ကာလာတခြားသူ့ရဲ့ခေါင်းထဲမှာဒီဖြစ်ရမှာထိခိုက်ရတဲ့သူတွေသူ့ရဲ့မိသားစုတွေပဲရှိတယ်လို့မင်းသားကပြောပါတယ
် You're a lawyer
and that's exactly what these people need right now What would your life be worth 100% you have to there's no other way it's what it is about literally
အပြည့်ကိုပေးရတာဒီလိုမလုပ်လို့ကိုမရဘူးတကယ်လေအဲ့ဒါကအဓိကဖြစ်တာပဲတချို့လူရင်းလိုက်စကားပြောကြည့်တယ်လိုက်မင်းများစုံစမ်းကြည့်တယ်လုပ်ဖို့လိုတယ်လေတကယ်ကိုသိလိုက်ရတာလေအများကြီးအရင်လဲခံစားရပါတယ
်ဒါရိုက်တာစတီဗင်ရိုးဇန်ဘမ်ကတော့ The Outsider အပြင်လူဆိုတဲ့ဖတ်တန်းရုပ်ရှင်ကိုရိုက်ကူးတဲ့ဒါရိုက်တာဖြစ်ပါတယ်သူ့ရုပ်ရှင်ကဒီနှစ်ထဲထွက်မဲ့တခြားရုပ်ရှင်တွေနဲ့ကွဲပြားမှာပါသူ့ရဲ့မှတ်တမ်းရုပ်ရှင်က 9/11 အောက်မေ့ပေါ်ရပြားလိုက်ဖန်တီးမှုကိုတခြားထဲထဲဝင်ဝင်ချိပြထားပြီးတော့သူကအဲ့ဒီနေ့ကဘာတွေဖြစ်ခဲ့လဲဆိုတဲ့အပိုင်းထဲလူရည်ရဲ့ကောင်းတဲ့ဘာတွေကိုထည့်ပေးခဲ့တယ်ဆိုတဲ့အပိုင်းကိုပို့ပြီးတော့ရိုက်ပြထားတာ
ပါ I think this film is very different. I think many of the films that are going to come out this anniversary are going to be looking backwards.
ဒီရုပ်ရှင်ကတခြားဟာတွေနဲ့လုံးဝမတူပါဘူး။အခုနှစ်ပတ်လည်မှာထွက်လာမယ့်ရုပ်ရှင်အတော်များများကအတိတ်ကိုပြန်ကြည့်လာမျိုးဖြစ်နေမယ်။ကျွန်တော်တို့ကတော့အရှိကိုရှုမြော်ကြည့်ခြင်းနဲ့အမေရိကအနေနဲ့ 9/11 နဲ့ပတ်သက်လို့ရှိရင်လွတ်လပ်ပွင့်လင်းပြီးတော့ရိုးသားတဲ့ပြောဆိုမှုတွေရှိဖို့လိုပါတယ်။ကျွန်တော်တို့မှာဒါမျိုးမရှိသေးဘူးလို့ထင်တယ်လေ
In this section I'm more comfortable with it than I am in the photographic section where I think that people really can you look at a picture and you take away from the picture
ကျွန်တော်စာဖွင့်တော်ကပါတဲ့ဖန်တီးမှုဒါရိုက်တာ Michael Shulan ကိုသူ့ရုပ်ရှင်ရဲ့အဓိကဇက်ဆောင်နေရာမှာထားပြီးတော့ရုပ်ရှင်ထဲမှာတော့အဲ့ဒီလူနဲ့သူ့ရဲ့လက်အောက်ကဝန်ထမ်းတွေကြားမှာဘလို့သဘောထားကွဲလွန်မှုတွေဖြစ်ခဲ့ကြလဲဆိုတာရိုက်ပြထားပါတယ်ကြောက်လိုက်ကလည်းလုံခြုံရေးတဲ့တခြားနာမည်ထိခိုက်မှုတွေမဖြစ်အောင်လို့ဒီရုပ်ရှင်ကားကိုအပြင်မှာမထုတ်ခင်သူတို့ကိုပေးကြည့်ရမယ်ဆိုတဲ့သဘောတူညီချက်အရကြောက်လိုက်အရာရှိတွေကိုရုပ်ရှင်ကိုပေးကြည့်တော့အဲရုပ်ရှင်တွေကအခန်းတော်တော်များများကိုပြန်ပြင်ခိုင်းလို့ဒါရိုက်တာရိုဇမန်တော်တော်အံ့ဩခဲ့ရတာပါ
The film has had 30 titles and every one of them was 9/11 or World Trade Center or Day of September 11th or Museum
ဒီရုပ်ရှင်ကားမှာခေါင်းစဉ်အခု30ပါပါတယ်အားလုံးက 9/11 ဖြစ်ရင်ဖြစ်ကိုယ်တော်ရေးဆောင်အောင်ဒါမှမဟုတ်ဒီစက်တင်ဘာ17ရက်ဒါမှမဟုတ်ပြတဲ့ဒီတဲ့ကတခုခုပါပဲအဲ့ဒီအပိုင်းတွေကိုကိုသိတဲ့သူတွေနဲ့စမ်းကြည့်ထားလားဆိုရင်တော့အလွတ်သဘောအနေနဲ့လိုက်မေးကြည့်တော့ 9/11 ရုပ်ရှင်ကိုမကြည့်ချင်ဘူးဒီကြောင်သိထားတာနဲ့လုံလောက်ပြီဆိုတာမျိုးအဖြစ်ရပါတယ်ဒါကြောင့်လည်းပဲစဉ်းစားမိတာက 9/11 ပြတဲ့အကြောင်းရိုက်မယ်ပေါ့ဒါမှမဟုတ် 9/11 ပြတဲ့ဆိုတဲ့နာမည်နဲ့တော့မဟုတ်ပါဘူးဒီမှာတော်တော်ခေါင်းဆောက်ရပါတယ်ဒီမှာ Michael Shulan ကိုဇက်လိုက်နေတာကထားဖို့ဆုံးဖြတ်လဲပြီးရောဒီမှာသူ့ကြောင့်ဇိုက်ရင်တရားမယ်ဆိုတာကျွန်တော်တို့သိလိုက်ပါတယ်ဒီဇလန်းကကျွန်တော်တို့ရိုက်ပြတယ်ဆိုပေမဲ့ကျွန်တော်တို့ကအပြင်လူတွေလိုမျိုးပြောရမယ်အခုနှစ်20ပြည့်တဲ့ချိန်မှာအာဖဂန်နစ္စတန်နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကြည့်လိုက်ဘာလို့ဒီအခြေအနေကြီးရောက်အောင်ကျွန်တော်တို့လုပ်ခဲ့ကြရလဲဆိုရဲ့အမေးပေါ်လာတယ် 9/11 ဖြစ်ပြီးတဲ့နောက်ပိုင်းဘာလို့ကမ္ဘာကြီးနဲ့အမေရိကကဒီပြစ်လမ်းကြောင်းတစ်မျိုးကိုမရွေးခဲ့လဲဆိုတာပေါ့
They made this list of scenes that they wanted cut and they were essentially the bulk of the film
သူကသူဖြုတ်ချင်တဲ့အခန်းတွေကိုစီရင်ပေးလာတယ်။တကယ်တမ်းအဲ့ဒီအခန်းတွေကအဓိကအခန်းတွေပါ။ကျွန်တော်လည်းအစပိုင်းမှာတော့ညှိကြည့်မယ်လေပေါ့နော်။ ဒါမှလည်းသူတို့ဖြုတ်ချင်တာတွေကတကယ်အနှစ်အရေးကြီးတဲ့ခန်းတွေဖြစ်နေပါတယ်။ဒါကြောင့်မို့ကျွန်တော်တို့လည်းအရာတွေကိုမဖြုတ်တော့ဘူးဆုံးဖြတ်လိုက်တာပါ။အခုအဲ့ဒီမှာပြဿနာတက်နေကြတာပေါ့
။ဒေါက်တာရိုဇမန်ကဒီလိုလှုပ်တာစီစစ်ရေးဝင်တာပဲလို့ပြောပါတယ်။ကြားလိုက်ဘက်ကဒီကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့ကြေညာချက်ထုတ်တာမှာတော့ဒီရုပ်ရှင်ကပြလိုက်ကိုသဘောထားအမြင်မျက်မှန်တစ်ခုတက်ပြီးတော့ကြည့်ပြတဲ့ရုပ်ရှင်မှာကျွန်တော်တို့ရဲ့အမြင်နဲ့မတူတဲ့ရှုထောင့်ကပါအခုအမေရိကမှာဖြစ်နေတာကအဖွဲ့ကြီးတော်တော်များများဟာဒီလိုမျိုးသဘောထားအမြင်တွေပါတီဆွဲအမြင်တွေနဲ့ကြီးခံနေရပါတယ်တကယ်ဆိုရင်အောက်မေ့ဘွယ်အထိမ့်မှန်နေရာတွေပြလိုက်တယ်ဆိုတာလူတွေကိုပညာပေးဖို့စူးစီးပေးဖို့တည်ချဖန်တီးထားတဲ့နေရာတွေပါဒါကြောင့်မလို့ရုပ်ရှင်ရိုက်ကူးပြသတဲ့သူတွေရဲ့လုပ်ပုံကိုင်းမင်းပြီးတော့အဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်တွင်ထိခိုက်ရတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေကိုအလေးမထားရရောက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့အထူးစိတ်ပျက်မိတယ်ဆိုတာမျိုးရှင်းရှင်းလင်းလင်းပြောထားပြီးသားပါလို့ကြေညာချက်မှဆိုပါရယ်ဒီ911အကြောင်း HBO Max ရုပ်သံလိုင်းကရုပ်သံစီးရီးသစ် NYC Epicenters 911 to 2021 and half ဆိုတဲ့မှတ်တမ်းရုပ်သံစီးရီးမှာလည်းအဖြစ်ပြက်နောက်ွယ်ကအကြောင်းအရာတွေကိုပြောဆိုခံမှန်းသူတွေရဲ့အမြင်တွေကိုထည့်ထားတဲ့အတွက်ဆိုပြီးတော့ Director Spike Lee ဝေဖန်ခံနေရပါတယ်။ပြီးတော့နောက်ဆုံးတီးဖြတ်တဲ့နေရာမှာတချို့မေးမြန်းခန်းတွေကိုထည့်မထားတာအတွက်ဆိုပြီးတော့လည်းပြောခံနေရပါတယ်။ National Geographic ရုပ်သံလိုင်းကတော့ 9/11 One Day in America September 7 America ကရက်တရက်ဆိုတဲ့မှတ်တမ်းရုပ်သံကိုပြသပါမယ်။အပိုင်းလေးပိုင်းပါဝင်ပြီးတော့အဲ့ဒီနေ့ကအခင်းဖြစ်တဲ့နေရာတွေကိုပထမဆုံးရောက်သွားတဲ့ကယ်ဆယ်ရေးသမားတွေအဲ့ဒီဖြစ်ရမှာအသက်မသေးဘဲနဲ့လွတ်လာသူတွေရဲ့လူကိုယ်ပထမဆုံးပြောပြထားတဲ့ဖွင့်ဟချက်တွေပါဝင်မှာပါစိတ်ရောဂါဆရာဝန်ဒေါက်တာ Global ကတော့တစ်ခါတလေအဲ့လိုဖြစ်ရစုတွေနဲ့ပတ်သက်တဲ့ရုပ်ရှင်တွေကိုကြည့်ရတာကိုယ့်ကိုယ်မှာအတွေးတွေဖြစ်စေပါရဲ့အဲ့ခက်ခဲရတဲ့အချိန်ကြီးကိုပြန်ပြီးတော့သတိရစေပြီးတော့ကိုယ်ဒီကနေရှင်းတန်ထမြောက်ဖို့ဘာတွေလှုပ်ဆောင်ခဲနိုင်လဲဆိုတာစဉ်းစားမိရင်ဒီကိစ္စမှာကိုကတေချာထိမ့်ထုတ်လိုက်နိုင်တယ်ဆိုရဲခံစားချက်မျိုးရစေတယ်လို့ဆိုပါရယ်။ဒါမဲ့လည်းဒီမှာခက်ခဲတဲ့အပိုင်းကတော့ဘာကြီးပဲဖြစ်ဖြစ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ရငြင်းငြမ်းမှုရှာမရတဲ့တွေရှိနေတယ်ဆိုတာပါပဲ။အဲဒါကြောင့်အဖြစ်ဆိုးကြီးတစ်ခုနဲ့ပတ်သက်တဲ့ရုပ်ရှင်ကိုကြည့်မိတယ်ဆိုရင်ဒီဖြစ်ရတဲ့ဆုံးရှုံးမှုကြီးကိုအရင်ပြန်ခံစားစေရပြန်ပြော့သတိရစေရပါ။2000ခုနှစ်စက်တင်ဘာလ17ရက်9/11 မနေ့ကင်းတခုမှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုန်သွယ်ရေးအဆောက်အုံပန်တဂွန်စစ်ဌာနချုပ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကကွင်းပြင်တခုတွေအသေးကံတိုက်ခိုက်သူတွေလေးမြန်တွေကိုစီးနှင်းပြီးတော့တိုက်ပစ်ခဲ့လို့လူပေါင်း3000ဒီပါတေဆုံသွားခဲ့ရပါတယ်ရှင
်။မအေးတနာကြပါရှင်။အခုတော့ကမ္ဘာတစ်ဝန်းလုံးရင်ဆိုင်နေရတဲ့ဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်အကြောင်းတင်ပြပေးချင်ပါတယ်။ Ghost and Climate ကံယူရာများနဲ့ဥဒုရာသီဖောက်ပြန်မှုဆိုတဲ့ဒီအစီအစဉ်မှာတော့ကမ္ဘာလေထုထဲရောက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကြောင့်ရင်းနှီးသတ္တဝါတွေနဲ့ကံယူရာတစ်လျှောက်ဇီဝကိရာစင်တွေထိခိုက်ပျက်စီးလာတဲ့အကြောင်းသိပြမှာပါ။ရင်မောင်းဆောင်နဲ့စိတ်ယုံအရလုံယုံတွေကထုတ်လုပ်လိုက်တဲ့ညဉ့်ညမ်းလေထုတချို့ကိုဆုပ်ယူထားတဲ့ပင်လယ်သမုဒ္ဒရာတွေထဲအက်ဆစ်ဓာတ်တွေပေါက်လာတာကြောင့်ကမ္ဘာဒေသမျိုးစုံကငါးဖက်လုံငန်းနဲ့ဇီဝကိရာစင်တွေထိခိုက်ပျက်စီးမှုကတစ်နှစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်။ဒါကိုဘလို့ကုစားနိုင်မှာပါလဲ။ VOA သတင်းထောက် Veronica Bellers Iglesias ဒီတင်ပြဖို့ထားတာကိုကျမကပဲဆက်ပြီးတော့တင်ပြသွားပါမယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အရှေ့ဘက်ကမ်းခြေတစ်ဝိုက်မှာဥရုယာတီပြောင်းလဲမှုရဲ့အကျိုးဆက်ကိုအထင်ရှားတွေ့မြင်ရပါပြီ။ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုစုပ်ယူကြတဲ့ရေမော်ပင်တွေကကမာကောင်ကြီးရှင်သန်နိုင်ရင်အခအကွဲပေးနေသလားဆိုတာသိပ္ပံပညာရှင်တွေစူးစမ်းနေပါတယ်။တွင်ထွက်လောင်စာတွေလောင်ကျောရကထွက်လာတဲ့အခုအငွေတွေကြောင့်ဖြစ်လာရတဲ့ဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကပင်လယ်ရေတွေပူနွေးလာစေတယ်လို့ရေထဲမှာအက်ဆစ်ဓာတ်တွေပေါက်လာစေပါတယ်။အဲ့ဒီလိုအက်ဆစ်ဓာတ်တွေပေါက်တဲ့ရေတွေကဗီယုကမာတွေကိုရောဇီဝကေယစနစ်ကိုပါထိခိုက်ပျက်စီးစေတယ်လို့ကမ္ဘာငါးဖန်လုံကအပေါ်မှာလည်းတရားမှုရှိနေတာပါ။
Acidification occurs because the carbon dioxide we're adding to the atmosphere.
လူတွေရဲ့လုံရဲကြောင့်လေလူတွေရောက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတချို့ကိုပင်လယ်ရေတွေကစုပ်ယူပါတယ်အဲဒီကနေပင်လယ်ရေတွေထဲမှာအက်ဆစ်ဓာတ်တွေပေါက်လာတာပါဒီလိုအက်ဆစ်ဓာတ်တွေပေါက်လာတဲ့ရေထဲမှာကမာကောင်လေးတွေလည်းသူတို့ရဲ့အခွန်မာလေးတွေကိုဖန်တီးဖို့တိတ်ခတ်ပါတယ
်ကမ္ဘာတဝန်းပင်လယ်ပြင်တွေမှာပေါများစွာရှင်သန်ပေါက်ပွားလေးရှိပြီးတော့ဆော်လမွန်အပါဝင်ရှာပါငါးမျိုးစိအတော်များများရဲ့အစာဖြစ်တဲ့ပက်ကြီကောင်လေးတွေကလည်းပင်လယ်ရေတွေအက်ဆစ်ဓာတ်တွေပေါက်လာတာကြောင့်အခွန်မာတွေပျက်စီးကုန်ပါတယ်ဗာဂျီးနီးယားရေကြောင်သိပ္ပံပညာဌာနကလည်းကယူကမာတွေအကြောင်းသုတေသနပြုနေတာပါ
combination of warming and acidification we see the most dramatic
အဲ့ဒီတဲ့ပြည်မှုတွေပေါင်းလိုက်တဲ့အခါမှာပူလောင်လေးတွေပေါ်အများဆုံးတည်ရောက်မှုရှိတာကိုတွေ့ရပါတယ်ဒီအခါမှာသူတို့ရဲ့အခွန်အမာလေးတွေလည်းကောင်းကောင်းမဖန်တီးနိုင်တော့သလိုအစာလည်းကောင်းကောင်းမစားကြတော့ပါဘူး
Chesapeake Bay မြဝဖမ်းမှာလဲမိုးရင်နဲ့အတူပါလာတဲ့ဆက်ပြိုးရေးခြံထွက်မြေဩဇာတွေကြောင့်အခြေအနေထိခိုက်နေရပါတယ
် Where it becomes really tricky is when we have periods of poor water quality that we're not able to solve with our filtration
ရေရေသွေးသိပ်မကောင်းတဲ့အခါလုံးလို့ရတာလွယ်လွယ်ပါဘူးကျွန်တော်မှရှိတဲ့ရေစစ်ဆက်နဲ့လုံးလို့လည်းဆင်မပြေပါဘူးဒါကြောင့်ကျွန်တော်မွေးမြူရေးခြံမှာကမ္ဘာထုတ်လို့ရတော့ကိုကြာဆင်းသွားနိုင်ပါတယ်
လူသားတွေရဲ့လိုရကြောင့်ဥဒုယာတိပြောင်းလဲလာတဲ့ဆိုတော့အပေါ်တန်ရာရှိနေတဲ့ကမာမွေးမြူရေးသမားတယောက်ကတော့လွန်ခဲ့တဲ့ဆယ်နှစ်လောက်ကစပြီးအခြေအနေတွေပြောင်းလဲလာတာကိုဝန်ခံပါတယ
် Not normal they're not growing much but as it gets warmer I think if anything the calendar
ရှင်တို့ကတော့ဒီဇင်ဘာလဆိုရင်ကမာကောင်းကြီးချစ်သွားလာတတ်ပါတယ်အခုတော့ရာသီဥတုပြောင်းလာလို့သူတို့တွေတိတ်မကြည့်လာတော့လူတွေကြောက်ရာသီဥတုပြောင်းလာတယ်ဆိုရင်ဒါကိုပြောင်းလဲတော့ပြန်ပြီးလုံနိုင်မယ်လို့ထင်ပါတယ
်ဂျွန်လကွန်လောက်ကအပူလိုင်းဖြတ်သွားခဲ့တာကြောင့်ပစိဖိတ်သမုတ်တရားအနောက်မြောက်ဖက်ပိုင်းကကမာကောင်နဲ့အကြီးအကျယ်တည်ဆုံခဲ့ပါတယ်အပူလိုင်းကြောင့်ပဲကမာကောင်ပေါင်းတန်းနဲ့ချီတည်ဆုံခဲ့ရတယ်လို့ Hawkeye Institute ကပြောပါတယ်ဥတုရာသီပြောင်းလဲမှုရဲ့တရားမှုကရင်းနှီးသက်သွားတယ်မကကဘာလက်ခီသွားလုံကအပေါ်မှာပါတရားမှုရှိလာတော့မှာပါဒီလိုအခြေအနေတွေကိုပြောင်းလဲပြလို့ရနိုင်ပါအောင်မလ
ား If you can promote the growth of sea grasses they might actually benefit and have been shown to benefit
ဒီမော်ဘီနီအများပြားပေါက်တဲ့လုံးနဲ့ကိုအမှန်တကယ်အကျိုးရှိနိုင်ပါတယ်ဒီမော်ဘီနီအများပြားပေါက်တဲ့ကံရိုးတန်းတွေမှာအကျိုးများတာပိုပြီးတွေ့ရတယ်လေတကယ်ဖြည့်ဆင်းရမှာကတော့ကမ္ဘာတဝန်းဓာတ်ငွေထုတ်လုပ်မှုချော့ချဖို့ဖြစ်ပါတယ်
ဗာဂျီးနီးယား Commonwealth တက္ကသိုလ်ကတော့ရေမော်ပင်တွေကြားမှာကမာကောင်းတဲ့ရှင်းသနိုင်အောင်လို့ကမာခွန်တွေကိုပြန်အသုံးပြုရင်ကြိုးစားနေပါတယ်။ဥရောပ၊ဩစတြေးလျနဲ့အာရှတိုက်ကပညာရှင်တွေကိုလည်းပမုခ Todd Jensky ကဒီလုပ်ငန်းစဉ်တွေကိုသရုပ်ပြခဲ့ပါတယ်။ဥဒုရာသီပြောင်းလဲနေတဲ့ကာလမျိုးမှာကမာငါးဖန်းလုပ်ငန်းရေရှည်ရက်တည်နိုင်ရေးအတွက်ကမာကောင်းလဲတွေဘလောက်တောင်အရေးပါသလဲဆိုတာကိုလူတွေနားလည်လာကြပြီလို့လည်းပမုခ Jensky ကပြောပါတယ်။ဒီလိုရကမာခွန်တွေကိုပြန်အသုံးပြုရင်မွေးမြူရေးတွေဆက်လုပ်နိုင်မယ်ဆိုရင်တော့ကမာကောင်တွေလည်းပြန်လည်ရှင်သန်ပွားများလာကြတော့မှာဖြစ်ပါတယ်။ကျမနင်္ဂလာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြီးချင်း9:00ရနေ 9:00 ခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတော့တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ကလေးတွေနှကောင်းစီတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှကောင်းစီတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစီတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှကောင်းစီတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစီတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းတဲ့နဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ရောဂါ၊ကင်ဆာရောဂါ၊ဒီလိုရောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းစီတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေခွာချားမနေနိုင်ရင်ပိတ်နှာခေါင်းစီတက်တင်တာပါကလေးတွေဟာနှာခေါင်းစီမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစီကနှာခေါင်းပါးစပ်နဲ့မေးကြီးတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးကြီးအောင်မှမထားရ၊ဗစက်နဲ့မကိုက်ရ၊သူများကိုလည်းပေးမတုံးရပါဘူး။နှာခေါင်းစည်းချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ဒီနဲ့ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
VOA American အစံရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ31 32နဲ့51အပြင်လိုင်းလက်မီတာ190ရောကနေဆက်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းလို့ရတယ်။ဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် ဒီခါမှာရှင်2023ခုနှစ်စက်တင်ဘာလ17ရက်စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်တီအစီအစဉ်တွေကိုတော့လိုင်းတိုမီတာ31 30နဲ့50တက်အပြင်လိုင်းလာမီတာ190ကနေပါလဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။အရင်ဆုံးမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုတင်ဟတင်ဆက်ပေးတဲ့ဒုအတန်အစီအစဉ်ကိုခုတော့နားဆင်နိုင်ပါပြီရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ COVID ကာလအတွင်းရောဂါကူးစက်ခံရမှုမြန်မာနေတဲ့လုပ်ငန်းခွင်မှာလုပ်ကိုင်နေရတဲ့စက်ရုံအလုပ်သမားတွေအကြောင်းကိုတင်ဆက်ပေးသွားမှာပါဆက်ရုံလုံသမားတွေနဲ့အလုံသမားခေါင်းဆောင်တွေရဲ့ပြောပြချက်အရသူတို့တွေဟာအလုံရှင်နေစီကအလုံသမားအခွင့်အရေးချိုးဖောက်မှုတွေလိလူရှုမှုတွေကိုလည်းခံစားနေရတယ်လို့ဆိုပါတယ်ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းထုတ်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်ဆောင်မှတွင်အင်တာဗျူးအသံများကိုလွန်ကျုံရေးအခြေအနေအရပြုပြင်အသုံးပြုထားပါတယ်မြန်မာနိုင်ငံရဲ့အလုံသမားလူလန်းစားတွေဟာ KSS ကအလုံသမားအခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်နေကြဆွဲသူတွေဖြစ်ပါတယ်။အခုတော့စစ်အာဏာသိမ်းမှုနဲ့ COVID-19 တတိယလိုင်းရိုက်ခတ်မှုတွေကြောင့်မှာသူတို့ရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေဆုံးရှုံးနေရပြီးအလုံသမားအခွင့်အရေးချိုးဖောက်မှုတွေကိုဆိုးဝါးစွာရင်ဆိုင်နေရပါတယ
်။သူတို့အရင်ကြောက်တယ်ပေါ့နော်။ကြောက်လာပြီပေါ့။လုံငန်းရှင်တွေကလည်းသူတို့ရဲ့ကုန်ထုတ်ဆွမ်းအားတိုးတက်မှုတဦးကိုပဲတစ်မျိုးကိုပဲကြည့်ရပါတော့เนาะအလုံသမားတွေရဲ့ဒီကျမရင်းနဲ့ပတ်သက်ပြီးတော့လည်းမကြည့်ဘူးအဲတချို့နင်းနာမှုတွေနဲ့လည်းမကြည့်ဘူးပေါ့เนาะနေမကောင်းလို့ရှိရင်ကျမတို့မှနားဖို့ကစားအရန်ခက်ခဲတယ်ပေါ့လုံဝမဟိုပျော်ရွှင်မှုမရှိဘူးစိုးရင်ကြောက်ကြမှုတွေနဲ့ဒီနေသားမျိုးမှာလုံလုံနေရတာပေါ့เนาะနေတိုင်းမျက်ရင်နဲ့မျက်ခွက်ပေါ့လုံလုံနေရလုံငန်းဝင်မှာလုံဝမပျော်ရွှင်မှုဆိုတာမျိုးတွေပေါ့
အလုံသမားခေါင်းဆောင်တဦးကသူစီရင်ဖွင့်လာတဲ့အထက်ကျုပ်အလုံသမားတဦးရဲ့ဖြစ်ရပ်ကိုပြန်ပြောပြတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းကြုံရစဉ်ကစက်ရုံအလုပ်ရုံတွေကိုကိုဗစ်စီးကပ်နေတဲ့အညီ A အဆင့် B အဆင့်တွေခွဲစစ်ဆေးပြီးတမတ်ချက်နဲ့ကန့်ညီတဲ့စက်ရုံတွေကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပေမဲ့စစ်အာဏာသိမ်းကာလအတွင်းကိုဗစ်တတိယလိုင်းဆိုးဝါးလာချိန်မှာတော့စစ်တပ်တာဝန်ရှိသူတွေဘက်ကစစ်ဆေးကြမ်းတ်မှုတွေမရှိခဲ့တာကြောင့်အလုပ်ရှင်တွေဟာကိုဗစ်စီးကပ်နေကိုလစ်လျူရှုပြီးပြန်လည်ဖွင့်လှစ်လာကြပါတယ်။လုပ်ငန်းခွင်တွင်6ပွေမချတာmask ဖြစ်ရှိလို့အကာအကွယ်တွေအလုံးလောက်မရတာနဲ့အထူးသဖြင့်ကူးစက်နိုင်ခြင်းအမြင့်ဆုံးအခြေအနေကတော့ဆက်ယုံပြင်ပယုံစင်းချိန်ဖယ်ရီစီရတဲ့အချိန်ဖြစ်တယ်လို့ဒုအတန်ကိုအလုပ်သမားတွေကပြောပြကြပါတယ်။ဒီကုန်းစိတ်ကန်းစက်မှုဆောင်မျိုးမှာရှိတဲ့ဖူးရင်အထည်ချုပ်ဆက်ယုံမှာအလုံးလောက်ကိုင်းနေတဲ့အလုပ်သမားမက်ကြီးအေဟာဆက်ယုံမှာအလုပ်စင်းရကနေသူဟာကိုဗစ်ကူးစက်ခံရရတယ်လို့ဆိုပါတယ်။
မမအလုံးချမ်းမှာဒီစီရင်စာမမကြောက်ခွင့်နဲ့ပြည့်ရမမအလုံးပြောရပေါ့နော်မမတလူမျိုးအဲဒီမျိုးကိုဒီဆိုတော့ဟိုစမ်းနေရပြောပေါ့နော်ပြောဆိုတော့ဟိုစမ်းနေတော့တို့ရအလုံးမတိကြရနဲ့ပြောရတော့ဖားရချင်းမကြောက်လို့မရတယ်ဒါပေမဲ့မမကိုဒီဖြစ်နေတဲ့ဆိုတော့ဟိုစာဝင်မမကိုမမပြည့်ရစတဲ့နော်ကြရပါမတလူမျိုးကိုဒီနေလို့စပြတဲ့ညာပြင်းအဲ့တော့ဒီနေ့ကျန်မခဏလေးလို့ချင်းတခြားတွေကိုကုမဆလို့အဲ့ခွင့်ယူလို့ပါဘူးအဲ့လိုမျိုးပြောရင်းဆိုရင်တခြားမှမရှိဘူးဒီဘာကြီးကိုရလည်းပြောဟိုတာမစင်းနာမမမကောင်းဆိုလို့ဒီနေ့မရောကောင်းနေတာပါတဲ့စစ်စစ်ဒီရဲ့ဆက်မျိုးရှိရတယ်မဲ့အခုကလုံးဝသူ့ပိုင်းတဲ့တခြားကဆိုတော့စက်တာလေးဆိုလို့ရှိရင်လုံးမဟာတော့လုံးဝမပြောဘူးကိုကတော့ကိုကအဲ့ကိုမခံနိုင်လို့လို့ဒါလည်းဒီကကြီးကျန်ရတဲ့စိတ်ခွင့်အဲ့လိုတားပြီးရှိသွားတာလည်းအဲ့လိုမျိုးရှိတာ
ကိုဗစ်ကူးစက်ခံခဲ့ရပေမဲ့မကြည့်ရတဲ့အောင်အလုတ်ကနားခွင့်မရပဲသူ့လုံးနိုင်တဲ့လောက်အလုတ်ဆက်ဆင်းနေခဲ့ရပါတယ်အလုတ်လုံရင်အရန်မောပြီးပြင်ပန်းလာလို့မခံနိုင်တော့ကမှလူမှုဖူလုံကြီးစိတ်ခွင့်သုံးရယူပြီးအလုတ်နားခဲ့ရပါတယ်ကိုဗစ်ထိန်းချုပ်ရေးအတွက်စစ်ကောင်စီကနိုင်ငံတော်မှာသတ်မှတ်ခဲ့တဲ့ stay at home အလုတ်ပိတ်ရတွေမှာအလုတ်ရုံစက်ရုံတွေမပါဝင်တဲ့ကြောင့်အလုံသမားတွေဟာတရုံဝင်အလုပ်ပိတ်ရလဲမရကြပါဘူးအလုံနာဖို့အတွက်အလုံသမားတွေပုံမှန်ရနေကြရှောင်းတခင်ခွင့်လုတ်တက်ခွင့်တွေကလည်းဒီကာလမှာမရကြဘူးလို့ဆိုပါတယ်ဒါကြောင့်နေမကောင်းဖြစ်နေကြပါမယ်လေအလုံဆွနိုင်သူကစိတ်နေကြပြီးမတက်တာပဲစိတ်ခွင့်ယူရတဲ့အခြေအနေမျိုးရောက်မှသာစိတ်ခွင့်နဲ့ရက်အနေငယ်နာခွင့်ရကြတာပါဖူရင်ဆက်ယုံရဲ့အလုံသမားကောင်းဆောင်တဦးကတော့စစ်အာဏာသိမ်းပြီးနောက်ပိုင်းအလုံသမားတွေအပေါ်အလုံရှင်တွေရဲ့ဖိနှိပ်လာမှုနဲ့အလုံသမားခွင့်ရချိုးဖောက်မှုတွေကပိုဆိုးလာတယ်လို့ပြောပါတယ်
မင်းမကောင်းနေတဲ့အချိန်မှာတော့မင်းမကောင်းနေတဲ့ဥစ္စာကိုကိတ်ဖွင့်နေတာတော့မှပဲအလုပ်လာခိုင်ခိုင်နဲ့မစင်းနေအလုပ်ပြုတ်တယ်တကယ်လို့မစင်းနေအလုပ်ပြုတ်တယ်ဆက်ဦးမြတ်မှာမင်းတွေနေတဲ့ရေရှိတဲ့အောက်ဆီဂျင်ကျက်တဲ့သူတွေရှိတယ်ဒီလိုချင်နေလို့ရတယ်ရှိတယ်ကျက်ဆိုင်ဆောင်ဆောင်မှုနဲ့ပတ်သက်လို့ကိုကိတ်နဲ့ပတ်သက်လို့ကစိတ်ယုံနိုင်လို့လူကဘာလို့ဘာမှမလုပ်ဘူးဘာလို့ဘာမှမလုပ်သေးတော့လားဟိုကျွန်မဆိုလို့ရှိရင်မလုပ်သေးတဲ့အပြင်ကိုအဆွေဦးဦးနေရတာဖွင့်ရအပါအဝင်ပဲဟိုဟာဒီကခုရမှမန်နေဂျာရှင်ကဒီတိုင်းနဲ့ပြောတာလာစေမသိလို့လို့ချင်အလုပ်ပြုံမယ်မကျင်းနဲ့ကြိုက်တဲ့နေရာတိုင်
းဖူးရင်စက်ရုံမန်နေဂျာကတော့သူတို့စက်ရုံအတွင်းကိုဗစ်ကူးစက်ခံရသူရှိတယ်ဆိုတာကိုညင်းဆို့ထားပါတယ်စက်ရုံအတွင်းမှာတာမန်တုပ်ကွေးဖျားနာသူတွေသာရှိပြီးကိုဗစ်ရောဂါကြောင့်သေဆုံးသူမရှိဘူးလို့ဆိုပါတယ်ဒါပေမဲ့အလုပ်သမားထောင်ထဲချီရှိနေတဲ့စက်ရုံဖြစ်တာကြောင့်ကိုဗစ်ကူးစက်မှုရှိမရှိကိုတော့မစစ်ဆေးပေးနိုင်ဘူးလို့ဆိုပါတယ်
အဲ့လေဆက်ရုံမှာတော့ဒီကျမကြီးအုံးတော်ဆရာမတော်ငှားထားတယ်ဒါပေမဲ့သူကလည်းအဲ့လောက်ဆက်စစ်နိုင်နေနေသားမရှိဘူးလေအဲ့ဖြစ်သွားတာဆက်ရုံမှာနေမကောင်းဖြစ်သွားအမကိုရပြတဲ့ချိန်အိမ်မှာနေရှိကြတယ်ဗျာများတယ်ကြည့်ရအုံးဖုန်းတဲ့ချိန်မှာအဲ့လောက်ကြီးဖြစ်ပဲနဲ့စိတ်တဲ့ချိန်မှာဖြစ်ကြတာမောင်ဆက်ရုံကခုနဲ့ချိန်ကနမန္တာလေးနဲ့ပြန်လာကြတယ်ဗျာများတယ်လေအဲ့ကြောင့်အဲ့ချိန်မှာဖြစ်သွားတဲ့ဟာကျတော့ကိုပြစ်ချလာဖြစ်လာဆိုတော့မောင်မသိနိုင်ဘူးသူကပြန်ဆင်းလာကြတယ်
အခုလုံမစစ်စေးပေးနိုင်တာတွေဟာစက်ယုံတစ်ခုတည်းမှမဟုတ်ပဲရန်ကုန်မြို့စက်မှုဇုန်တွေမှာရှိတဲ့စက်ယုံအများစုမှာဖြစ်နေတာပါအလုပ်သမားတွေဟာဒီလိုမလုံခြုံတဲ့လုပ်ငန်းခွင်တွေမှာအလုပ်စင်းမှုအတွက်ကိုလည်းပြအားပေးခံနေရသလိုစက်ယုံတွေကနေကိုဗစ်ကူးစက်ခံရမှုတွေကိုလည်းလုပ်ငန်းရှင်တွေဘက်ကနေလစ်လျူရှုထားကြပါတယ်ညီမကောင်းလို့ခွင့်ရက်တွေများတဲ့အခါအလုပ်ထုတ်ပယ်ခံရနိုင်တာကြောင့်အလုပ်သမားတွေဟာကိုဗစ်လက္ခဏာတွေခံစားနေကြပေမဲ့လည်းရောဂါကူးစက်ခံရကြောင်းအလုပ်ရှင်ကိုမပြောရကြပဲအလုပ်ကထုတ်ပယ်ခံရမှာကိုစိုးရိမ်နေကြပါတယ်အာနာသိမိကလေးကလုပ်ငန်းခွင်တွင်အခုလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ကြားဖို့နေရာတွေလည်းမရှိတော့ပါဘူး။အရင်ကအခုလိုနှင်နာမှုတွေကိုအလုပ်သမားသမဂ္ဂတွေစီကိုတိုင်ကြားနိုင်ကြပြီးသူတို့ကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေ၊သက်ဆိုင်ရာအစိုးရကဖွဲ့ထားတဲ့အလုပ်သမားအဖွဲ့အစည်းတွေကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေရှိပေမဲ့လက်ရှိမှာတော့စစ်ကောင်စီဘက်ကအလုပ်သမားရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကိုမတရားသိမ်းကျင်ညာတာနဲ့အလုပ်သမားသမဂ္ဂခေါင်းဆောင်တွေကိုဝရမ်းထုတ်ဖမ်းဆီးတာတွေရှိနေတာကြောင့်အလုပ်သမားခေါင်းဆောင်တွေကပုံရှောင်နေရတဲ့အခြေအနေပါ။မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီးနောက်ပိုင်းမိရအနှံ့အပြားအကြမ်းဖက်နှိပ်စက်မှုတွေကြောင့်2021ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကြိမ်းအရအလုံသမားတွေအတွက်အဆိုးဝါးဆုံးစေနိုင်ငံစီးရင်ဝင်ဖြစ်အပြည်ပြည်ဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် IDUC ကသတ်မှတ်ခဲ့ပါတယ်။ဒီလိုသတ်မှတ်ခံရတာကမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ပါ။နိုင်ငံပေါင်း149နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာတရားဥပဒေစိုးမိုးမှုရှိတာကြောင့်အခွင့်အရေးဆိုင်ရာအာမခံချက်မရှိမှုမှာအဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံရတာပါ။အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးလှိုင်းတရားဆက်မှုစုံမှာရှိတဲ့စက်ယုံတစ်ခုကအလုသမားခေါင်းဆောင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကုံထုံနဲ့ဆက်မှုလက်မှုအလုသမားများအဖွဲ့ချုပ် IWFN ကအဖွဲ့ဝင်အလုသမားတဦးရဲ့ပြောပြချက်ကတော့
ဒီမှာတော့အခုကာလမှာဆိုလို့ရှိရင်လုပ်ငန်းရှင်တွေကဒီအစည်းအဝေးချုပ်နဲ့ပတ်သက်ပြီးသဘောတူစာချုပ်တွေကိုအများကြီးချိုးဖောက်ထားတာတွေ့ရတယ်ပေါ့နော်။အခုလို့ဆိုတော့ဒီမှာတော့ကျမ်းမာရေးမကောင်းလို့ရှိလို့ရှိရင်ဒီမှာတော့ဒီအဲလူမှုပူလုံရေးဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ရက်သုံးတွေတလားကိုဟိုပေါ့တစ်နှစ်ကိုရက်30နားခွင့်ရှိတယ်ဒါတွေကိုလည်းချိုးပေါက်တယ်နောက်တစ်ခုကကျမတို့လုံးတဲ့ခွင့်နေဟိုပြီးတော့ဒီချောင်းတို့ခွင့်ခွင့်နေဒါတွေကိုလည်းကျမတို့စာချုပ်ချုပ်ဆိုထားတာတွေရှိတယ်ဘလို့ပုံစံမျိုးနဲ့ဘလို့နေသားမျိုးဆိုဘလို့ပေးရမယ်ဆိုတဲ့စာချုပ်တွေရှိတယ်ဒါတွေကိုလည်းအကုန်လုံးချိုးပေါက်တယ်အခုနေသားမျိုးမှာအလို့ရှင်တွေကဒီစာချုပ်တွေချိုးပေါက်တဲ့အပြင်ကိုကျမတို့သတ်မှတ်ထားတဲ့ဒီဒီအလုံသမားဥပဒေဒီပေါ့ဥပဒေတွေကိုလည်းအချိန်ကြီးချိုးပေါက်ထားနေရှိတယ်အခုကာလမှာဆိုလို့ရှိရင်အလုံရှင်တွေကအကုန်လုံးဒီပေါ့အစိုးရတရားဝင်ထုတ်ပြန်ထားတဲ့အလုံပေးရနဲ့ခွင့်ရနဲ့အလုံပေးရဥပဒေကိုလည်းချိုးပေါက်တယ်ကျမတို့ဒီအလုံရှင်အလုံသမားနှစ်ဦးသဘောတူချုပ်ဆိုထားတဲ့ဒီစာချုပ် EC စာချုပ်တွေကိုလည်းချိုးပေါက်ထားတာဒီအများကြီးတွေ့ရတယ်ပေါ့နော
်လက်ရှိမြန်မာနိုင်ငံမှာအထည်ချုပ်လုပ်သား9သိန်းကျော်ရှိပါတယ်ခက်ခဲကြက်တဲတဲ့ကာလအတွင်းမှာအလုတ်ကန်ရှာပါမှုတွေကြောင့်အလုတ်သမားတွေကအခြားသောရွေးချယ်စရာတွေမရှိဘဲစာဝန်တွေရေးအတွက်လက်ရှိအလုတ်မပြုတ်ရေးကိုသာအလေးထားလိုက်ရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်မားနေတဲ့အချိန်ရောဂါကာကွယ်မှုအတွက်စစ်ဆေးကြမ်းတ်မှုတွေမရှိတဲ့စက်ရုံလုပ်ငန်းခွင်တွေမှာအလုတ်ရှင်တွေရဲ့ဥပဒေချိုးဖောက်မှုတွေနဲ့အတင်းအဓမ္မအလုတ်စီခိုင်းမှုတွေကိုအလုတ်သမားတွေခါးစည်းခံပြီးအလုတ်ဆင်းနေကြတဲ့အကြောင်းရင်းကိုအလုတ်သမားခေါင်းဆောင်တို့ကပြောပြလာပါတယ်။
အမှန်တကယ်ဆိုရင်မြန်မာလူလောက်ကမာဒီအလုပ်မစင်ကြဘူးပေါ့နော်။ဆေးရဝန်ထမ်းတွေမှာစီဒီအမ်လုပ်နေတဲ့ဟာရှိရဲဒါပေမဲ့လူသမားတွေနေရလဲဒီဟာတွေနဲ့ပတ်သက်ပြီးတော့စီဒီအမ်လုပ်ရှင်တဲ့ဥစ္စာဟိုအလုပ်မစင်ကြတော့ဟာရှိတယ်။ဟိုပြီးတော့ဟိုကျမဟိုဒီကိုဗစ်ကိုကြောက်ပြီးတော့အလုပ်မစင်နေတာရှိတယ်ပေါ့။ဒါပေမဲ့ညာလဲဟို
အဲ့ဒါဒီကအငါသေးကိုအငါသေးရရင်တက်ရောက်လာမှာဖြစ်တဲ့အတွက်ပေါ့နော်မစိမ့်နေတော့ညာလည်းမိသားစုရဲ့စာဝန်တွေကြောင့်ဟိုအတက်နဲ့ရှင်းပြီးတော့ပေါ့နော်သွားစိမ့်နေတဲ့အခါကြောင့်ဒီဟာအလုပ်ကမားတိုင်းမှာဖြစ်နေတယ်လို့ကိုတော့လုံးဝမစိမ့်နေတာဘူးပေါ့နော်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ် ဒိုတန်အတန်းနဲ့အစီအစဉ်ကိုဖရန်တီးယားမြန်မာရဲ့ဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျယ်လောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပတ်မိုးကူညီထားပြီးဖရန်တီးယားမြန်မာနဲ့
Foundation ဟီရွန်ဂျေရိုကပူပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာလူအခွင့်ရေးအချင်းတွေကြောင်းတင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုကြားခဲ့ရတာပါရှင် ဒီမနက်ကမှာဆက်အာနာရှင်စနစ်အမြန်ဆုံးခြုံငင်ဖို့နောက်ဆုံးနေ့လအဖြစ်ခုခံစစ်ပွဲကိုကဘာကတိအောင်အန်ယူဂျီကပြည့်ပြတ်တသားကြေညာလိုက်တာဖြစ်တယ်လို့အန်ယူဂျီအပီပီဆိုင်ရာဝန်ကြီးဒေါက်တာဆဆာကပြောပါတယ်နိုင်ငံတကာကတော့ငြိမ်းချမ်းတဲ့နေ့လနဲ့အဖြေရှားကြဖို့တိုက်တွန်းထားပါတယ်မိုင်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်မင်္ဂလာပါဒေါက်တာဆဆာဟုတ်ကဲ့မင်္ဂလာပါ
โอเคดร.ซซาอกุโลปอเนาะเปลี่ยนไปแล้วโหจ้ะๆมามาเนี่ยตรีอ่ะเลยจมารู้เว็บไซต์บาเนี่ยอกุโลบิโอญมาบ้านโหเลยเฉิ่งไปพี่แล้วปอเนาะเขียนจ้าพูดด้วยเลยเฉิ่งไปได้ด้วยเจซุจมาเลยရှင်เจซุบาโอเคอกุปฐมาซงจมารู้เมจินาก็
NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီပြည်သူ့တော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့နော်သူတို့ဒီခုခံစစ်ဆက်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ခုခံစစ်ကိုတနိုင်ငံလုံးပါဝင်ဖို့ဆိုပြီးတော့စက်တင်ဘာလကြာမှာပေါ့နော်အန်ယူဂျီကဒီခုခံစစ်ကိုဘာကြောင့်ကျင်ညာရတာပါလဲရှင်ဒါတော့ကျွန်တော်တို့မြန်မာနိုင်ငံကတနင်္ဂနွေလို့အတိုက်အတာနဲ့ကိုဒါဒီစစ်အာဏာရှင်တွေကိုတော်လှန်
ဖြစ်တာ အပေါ်မှာကို ကျွန်တော်က ဒါကို ပို့ပြီးတော့ coordinated ဖြစ်အောင် ਨੇ ဒါကို code of conduct international appbsaya sathu sathi sanhu ne kaimi de atai ta athi ne ko wa chulo ka di si ana siru go aso chi do la twa me so de taritha cha de usa ko tha kha pi lo luti si cha kabati a lo chung pi lo chulo ye commitment chulo do ye gati ko gati tisa ko pya pi lo kabati myama pi tu tu a lo ti a po pi lo khai khai lo lo ne pya po pya da chi par ne ta kya da so yi lo dollar yi ha di dollar yi ka si ana si ne myama pi tu tu ta 54 a cha dollar yi phit na ဆိုတော့ကျွန်တော်ချိန်ညာတိဖြစ်စေမချိန်ညာတိဖြစ်စေဒါကဖြစ်နေတဲ့ဥစ္စာဖြစ်နေတဲ့ပကတိအနေထားလည်းဖြစ်နေဆိုတော့ကျွန်တော်တို့ကဒါကိုလုံးချင်းအဖြစ်အခုဆိုရင်ကျွန်တော်တိုင်းတားလဲနေကိုင်းအဖွဲ့စီဒီဖက်ကကျွန်တော်တို့ဒီ PDF CDF အလုံးကျွန်တော်ကတယောက်မကြဘူးမီတူမျှနောက်မှမကြတဲ့နဲ့ Talong tua di yati pido taku cenderuka terkena atau terkua itai atai ne taku dolar tua itu cuma soim di si anak sendiri ya ya sejajumu aceha buru tu tau tua mana cina tajam lo taku cenderu seni terja bukian ne စနစ်တကျနဲ့ပို့သွားနိုင်အောင်နဲ့အင်တာနက်ဆိုတော့စာချေစာနှုတ်နဲ့ညီအောင်နဲ့ပို့သွားနိုင် coordinated effort ကိုဖြစ်နိုင်အောင်လုပ်ရစီဖြစ်ပါတယ
်ခုကန်စစ်ကိုပေါ့နော်စတင်ကြောင်းကြီးညာတဲ့အချိန်မှာဒီ NUG ဘက်ကခေါင်းဆောင်တွေကသူတို့ပြောသွားတဲ့အပိုင်းမှာတော့လူထုအနေနဲ့လည်းဒီတိုက်ပွဲအတွက်ပြင်ဆင်ထားဖို့ပေါ့နော်ဆိုတာမျိုးတွေဆိုတော့ဟိုတစ်ဖက်မှာလည်းစစ်ကောင်စီကလည်းသူကစစ်အင်အားအပြည့်နဲ့သူတို့ဘက်ကလည်းပြင်ဆင်နေတဲ့အပိုင်းပေါ့နော်အစင်းနဲ့အရင်တည်းကလည်းသူတို့ကဒီလက်နက်တွေအင်အားအပြည့်စုံကလည်းရှိထားတဲ့ခါကြတော့အဲ့လိုမျိုးဒီတိုက်ပွဲဖြစ်လာပြီဆိုလို့ရှိရင်လူထုရဲ့ဒီထိခိုက်မျက်နှာမှုတွေအပိုင်းနဲ့ပတ်သက်လို့ရောဒီ NUG ကဟိုဘလို့မြင်ထားလဲဘလောက်ထိအဲထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတော့ NUG ဘက်ကရောဘလို့ဖြစ်စင်ထားလဲရှင
်ဒီဒေါ်လာကိုကြည့်မယ်ဆိုရင်ကျွန်တော် CER စီလနဲ့တခုကိုပဲကြည့်ပြီးတော့ပြောလို့မရပါဘူးတကယ်တော့ဆိုတော့ဒေါ်လာကြီးလို့ပြောတဲ့အခါမှာစိတ်တကအရာအရေးကြီးတယ်စိတ်တပိုင်းဆိုင်ရာပေါ့စိတ်တထက်မြတ်မှုကျွန်တော်ပြည်သူလူထုအလုပ်ကတကယ်တော့ဆိုရင်စိတ်တစိပွဲမှာအောင်မီပိတာဖြစ်နေကျွန်တော်တို့တစ်ဖက်ကပြောမယ်ဆိုရင်စီရေးလို့ပြောတဲ့အခါမှာလက်နဲ့ဤအားတစ်ခုကိုပဲကြည့်ပြီးတော့အတော့တာမဖြစ်ပါဘူးဟုတ်လည်းမဟုတ်ပါဘူးဆိုတော့ကျွန်တော်ကစိတ်တရည်ရမှာဆိုရင်မြန်မာပြည်သူလူထုကဒီအနာတေးစီကောင်စီကိုနိုင်ပိတာဖြစ်တယ်အနာတေးစီကောင်စီကဂျက်စတိုပိတာဖြစ်တယ်အခုကတော့တကယ်တော့ဆိုရင်ဒီစီကောင်စီလက်အောက်ခါစစ်သားတွေတောင်မှအခုပြည်သူ့ရင်ခွင်ထက်ကိုတနေပြီးတနေဆက်ပြလာတာများလာပြီထက်သွားလာတာလည်းများလာပြီအခုဆိုတော့သူတို့ဟာအချားမှာကိုကစိတ်တရရာအဖြစ်လို့ကဒီညီမှုမရှိတာကိုလည်းကျွန်တော်တွေ့ရပါတယ်ဆိုတော့တကယ်ရာဒီလိုချိန်ညာချင်းအဖြစ်ပြည်သူလူထုနဲ့ဒီစစ်ကောင်စီအောက်မှာဆက်လက်အလုံးလုံးနေတဲ့ဂျုံဘဝအဖြစ်မှာရှိနေတဲ့သူတွေအတွက်လည်းဒါအင်မတားမှယူကြည့်တယ်ဥပမာကျွန်တော်တမရစီရဲ့မိခွတ်ချက်မှာစစ်ကောင်စီအောက်မှာအုတ်ချုံရင်ရတရားကိုလည်းပါဆင်နေတဲ့လူတွေအားလုံးလည်းထွက်သွားခုရဲ့ပြီးတော့ဒီစစ်ကောင်စီအောက်မှာဝထားနေတဲ့လူတွေအားလုံးလည်းစတေဘလာ9ရက်နေကနေစပြီးတော့မလို့ခုရဲ့တချိန်ချက်မှာပြီးစစ်ကောင်စီလည်းအောက်ခံဆက်လက်ဖြစ်နေတဲ့ဒီစစ်သားတွေရဲသားတွေကိုလည်းအများဆုံးနဲ့ဒီအနာတေးစီကောင်စီအောက်ကနဲ့ဂျုံဘွားကနဲ့ထွက်လာပြီးတော့ကျွန်တော်တို့ NUG ဖက်ကိုပေါက်လာပြီးတော့ PDL ထုဖက်ကိုပေါက်လာဖို့ဆိုပြီးတော့တေချာအဲမိခွတ်မှာဖော်ပြထားဖြစ်တာဖြစ်တယ်ဒါတွေအလုံးကတကယ်သားဆိုရင်တွေးထွက်တာတွေအတေအပြောက်တွေပို့ပြီးတော့ never say မဲ့ approach ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒါကိုလုပ်ချင်အဖြစ်တမရစီရဲ့မိခွတ်မှာကျွန်တော်အချက်၁၄ချက်ပါတယ်အဓိကပေါ့နော်အဲ့ဒီအချက်၁၄ချက်အလုပ်ကိုခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်အနေနဲ့ဒီအာနာစီဒီရဲ့လက်အောက်ခံစစ်သားတွေကိုလည်းတကားပြပေးထားတယ်ဒီလိုဒီဖက်ပြည်သူလူထုဖက်ကိုပါလာဖို့ဒါအင်မတားမှအရေးကြီးတယ်ဘုရားတစ်ဖက်ကပြောမယ်ဆိုတော့အခုစီအာနာစီအောက်မှာအလုပ်လုပ်နေတဲ့သူဒီအလုပ်ကိုလည်းချက်ချင်းရပ်တာပြီးတော့ဒီဖက်လာဖို့ဆိုတော့ဒါဟာတကယ်တော့ဆိုတော့တွေးထွက်တာတွေကိုပို့ပြီးတော့ next step နဲ့ approach တခုလည်းဖြစ်တယ်လို့အဲ့လိုလည်းဖြစ်လာမယ်တစ်ဖက်ကပြောမယ်ဆိုရင်ဒါဟာတကယ်တော့ဆိုတော့တွေးထွက်တာတွေကိုတကယ်ခြုံငိမ့်နေလိုက်တဲ့ approach တခုလည်းဖြစ်တယ်လို့တစ်ဖက်ကပြောမယ်ဆိုရင်လည်းဒါအကောင့်ဆုပ်ကိုမျှော်လင့်နေတယ်လို့ဒီဖက်ကအဆုံးဆုံးအတွက်ကိုလည်းကျွန်တော်ကကြိုတည်ပြင်ဆင်မှုတွေကျွန်တော်လုပ်နေတယ်ဥမာလူတချင်းစာနာထောက်ထားရတဲ့ပတ်သက်ပြီးတော့ကျွန်တော်ဂျူတီပီစီမှုတွေလုပ်နေတယ်။တစ်ဖက်ကပြောမယ်ဆိုတော့ဒီမှာ medical emergency အတွက်လည်းဂျူတီပီစီမှုတွေလုပ်နေတယ်။ဆိုတော့အကောင့်ဆုပ်ကိုကျွန်တော်မျှော်လင့်ပြီးတော့အကောင့်ဆုပ်ကိုလုပ်တယ်။တစ်ဖက်ကပြောမယ်ဆိုရင်အဆုံးဆုံးဖြစ်လာတဲ့ဖွယ်ရှိတဲ့အတွက်ကိုလည်းကျွန်တော်မှဂျူတီပီစီထားတာတွေမြင်ရှိတယ်။
အခုလို NUG ကဒီစစ်အာဏာရှင်ဆန့်ကျင်ရေးခုခံစစ်ကိုကျင်ညာလိုက်တဲ့အချိန်မှာလူထုရဲ့ထောက်ခံမှုပေါ့နော်အတိုင်းအတာဘယ်လောက်ထိအခုတွေ့ရလဲနောက်ပြီးတော့လူထုရဲ့အစဉ်အပြည့်ဖြစ်မှုရောဘယ်လိုတွေ့ရလဲရှင
်တစ်ဖက်ကတော့ကျွန်တော်တို့အာဏာသိမ်းခြင်းခံပြီးတဲ့နောက်ပိုင်းမှာတကယ်တော့ဆိုတော့ဒီအာဏာစစ်အာဏာရှင်တွေကပြည်သူလူထုကိုအာဏာသိမ်းတာဖြစ်နေအခုဒီမြန်မာနိုင်ငံအထက်မှာဖြစ်နေတာကလူသားတဲ့အရာတုပ်ခုပေါ့ COVID-19 ကလူကိုတေးဆင်းနေတယ်ပြီးတော့လူသားချင်းစာနာထောက်ထားအကျအတက်ကလူကိုတေးဆင်းနေတယ်ပြီးတော့ဒီစစ်ကောင်စီရဲ့ရက်ဆက်ချက်ချုပ်မှုကလူကိုတေးဆင်းနေတယ်ဆိုတော့လူသားတမားတုပ်ဖွဲ့ပေါ့ရှိတာပေါ့ COVID ရဲ့လူသားချင်းစာနာထောက်ထားတဲ့စစ်ကောင်စီရဲ့ဆိုတော့အဲ့တော့ခုကလို့တော့ခုစလို့ကိုချိုးပြီးတော့ကြည့်မယ်ဆိုရင်ဒီအာနာသိချင်းကတရားခံဖြစ်တယ်အာနာသိတဲ့စစ်ကောင်စီကတရားခံဖြစ်တယ်အဲ့ဖက်မှာပီတလူထုဖက်ကလည်းတကယ်တော့ဆိုတော့အဆိုးဆိုးကိုသူတို့ကပြည်စီထားပြတာဖြစ်တယ်ဘယ်ဆိုတော့ပီတလူထုကအာနာသိချင်းကိုခံတယ်ရဲစစ်ချက်ချုပ်ချင်းကိုခံတယ် COVID-19 ကိုခံတယ်လူသားချင်းစာနာထောက်ထားအကျအသက်ချင်းကိုခံတယ်ဆိုတော့တကယ်တော့ဆိုရင်အဲ့ဒီတုတ်ခုအခြားအသေးချီကိုခံနေရတဲ့ဘီဒလူထုချီကတကယ်တော့ဆိုရင်တော့သူတို့မှာ PC ဆရာတွေအကုန်လုံး PC ထားပြီးသားဖြစ်တယ်သူတို့ရဲ့ထောက်ခံအားပေးမှုလို့ပြောတဲ့အခါမှာကျတို့ NUG ကဘီဒလူထုရှိလို့ NUG ရှိတယ်နော် NUG ရှိလို့ဘီဒလူထုရှိတာမဟုတ်ဘူးဘီဒလူထုရဲ့အစိုးရဖြစ်တယ်ပီတလူထုရှိလို့ NUG ရှိတယ်ပီတလူထုမရှိရင် NUG ရှိစရာလည်းမလိုဘူးတစ်ဖက်ကပြောမယ်ဆိုတော့ကျွန်တော်လုံဆောင်ချက်အားလုံးဒီပီတလူထုရဲ့လုံဆောင်ချက်ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ကောင်းဆောင်ကပီတလူထုဖြစ်တယ်ကျွန်တော်တို့ကိုချစ်တတ်နေတာကပီတလူထုကြီးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ပီတလူထုရဲ့ထောက်ခံအားပေးမှုကဘလောက်များတယ်လဲဆိုတော့တရားမှာကျွန်တော်တို့တရားလောက်တော့ပြောလို့ရတဲ့အနေထားကိုရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့ NUG နဲ့ပြည်သူလူထုကလောက်ဝကိုခွဲလို့မရတဲ့ဥစ္စာဖြစ်နေ။အဲ
့တော့အခုဒီ NUG ရဲ့ဒီခုခံစစ်ကျင်းညာလိုက်တဲ့အတွက်ပေါ့နော်။ဟိုနိုင်ငံတကာရဲ့တချို့ဒီပြတိန်တန်ယုံတို့နောက်အမေရိကန်နိုင်ငံကြီးဌာနတို့ဘက်ကတော့ငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့သွားဖို့ပေါ့နော်။သူတို့အဲသဘောထားတုံ့ပြန်တာတွေရှိပါတယ်။ဆိုတော့အခုအထူးသဖြင့်ဒီကုလသမဂ္ဂမှာအထွေထွေညီလာခံကိုအခုလာမဲ့သတင်းပတ်တွေစတင်မယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတဲ့ကိစ္စကိုလည်း Presidential Committee ကသူတို့စဉ်းစားဆုံးဖြတ်မှာဆိုတော့ဒီအချိန်ရောက်မှာ NUG ကအခုလိုစစ်ပွဲကိုကျင်းပလိုက်တဲ့အခါကျတော့ဒီကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲရှင
်တကယ်တော့ကျတော့ကျွန်တို့ရဲ့ Legitimacy ကကုလသမဂ္ဂကပေးရမယ့်ဥစ္စာမဟုတ်ဘူးကုလသမဂ္ဂကကျွန်တော်တို့မြန်မာပြည်သူလူထုကိုလက်ချက်တမိစီလာပေးဖို့လဲသူတို့ရဲ့သာဝန်မဟုတ်ဘူးတကယ်တော့ဆိုရင်တော့ကျွန်တော်တို့ရဲ့လက်ချက်တမိစီကမြန်မာပြည်သူလူထုစီကလာတာဖြစ်တယ်တကယ် original လက်ချက်တမိစီကပြည်သူလူထုဖြစ်တယ်ဆိုတော့ UN credential challenge မှာလဲဒါကိုပဲကျွန်တော်ကအဖြစ်ကိုဖြစ်တတ်ပြောတယ်အဟုတ်ကိုဟုတ်တတ်ပြောတယ်ဆိုတော့ကျွန်တော်လက်ချက်တမိစီလို့ပြောတဲ့အခါမှာအပီပီဆိုင်ရာအနေနဲ့ကျွန်တော်လက်ချက်တမိစီကိုနယူးယောက်မြို့မှာနယူးယောက်မြို့ကကုလသမဂ္ဂကပေးရမယ့်ဥစ္စာပူဆာလို့ပြောတဲ့သူတို့မှာဟိုအဲ့လိုမဟုတ်ကြောက်ဘူးလေကျွန်တော်ကပုပ္ပလေးလေးပြောထားတယ်ဆိုတော့တကယ်လားဆိုတော့ကျွန်တော်လက်ချက်တမိစီကတော့စီပီတာဖြစ်တယ်စီပီတာကိုသူတို့ကဒါကိုလက်ခံဖို့ဖြစ်တယ်ဆိုတော့ဒါကိုလည်းကျွန်တော်ဟာတန်းနိုင်တဲ့ဖက်ကနေပြီးတော့ credential challengeမပါဝင်မဲ့နိုင်ငံတွေတော်လကောင်းအဲ့မှာဆုတ်ဖြတ်ချက်ချနိုင်တဲ့ stakeholder တွေတော်လကောင်းတစ်ဖက်ကနေပြီးတော့အပြုံပြုံနဲ့ကျွန်တို့ကချိကပိတာနဲ့ပြောပိတာနဲ့ဖြစ်နေဆိုတော့ဖြစ်နိုင်ချင်းအများဆုံးကကျွန်တော်ရဲ့ချက်တာမကြီးဥချုံမျိုးချုပ်ကဆက်လက်အဲ့မှာကျွန်တို့မြန်မာနိုင်ငံရဲ့တာမကြီးဖြစ်နေဆက်လက်ရှိမယ်เนาะဒါကတော့ continuation of ဥချုံမျိုးချုပ်ကတော့ဆက်လက်ဖြစ်မှာဒါဖြစ်နိုင်ချင်းအများဆုံးဖြစ်လက်ဖြစ်လာမယ်ဒီတိုင်းလည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုတော့အခု credential နဲ့ပတ်သက်လာရင်တော့ကျွန်တော်တို့အမိပါဆိုရင်ဒါကတော့စီပီတာဖြစ်တယ်ဖြစ်ပီတာဖြစ်တယ်ကျွန်တော်ရဲ့ရွေချက်ကတော့ဘယ်တော့အခါမှဒီလူသားသမား အခြားဖက်သမားစီကောင်စီတွေကိုမြန်မာနိုင်ငံကူစားပြုဖို့ကုလသမဂ္ဂကမှာလက်ခံလာတဲ့တနေ့ကျရတော့ဒါကုလသမဂ္ဂအတွက်လဲသူတို့အတွက်ဒါတော့ suicide ဖြစ်ပါလိမ့်မယ်ဒါလို့ဆိုတော့ဒါကုလသမဂ္ဂဆိုတာကကဘာသူကဘာသားတွေအားလုံးအတွက်ကောက်စားရေးကိုဥတည်ပြီးတော့ဒါဖွဲ့စည်းတဲ့ဖွဲ့စည်းဖြစ်တယ်ဆိုတော့မြန်မာနိုင်ငံသူနိုင်ငံသားတွေကောင်းရကောင်းချောင်းကိုဥတည်ပြီးတော့သူတို့ကလိုအပ်မဲ့ဥစ္စာဟာမြန်မာပြည်သူလူထုကိုနှိမ့်တိုက်တတ်ဖြတ်နေတဲ့ဒီအကြက်ဖက်သမားတွေကိုသူတို့ကဟိုနော်မြန်မာနိုင်ငံသူနိုင်ငံသားတွေကိုကပ္ပလည်းမှာကိုစားပြုဖို့လက်ခံမယ်ဆိုတော့ဒါကတော့ဘယ်တော့မှဖြစ်မှာမဟုတ်ဘူးလို့ဖြစ်တယ်ဘယ်တော့မှလည်းဖြစ်လာမှာမဟုတ်ဘူးလို့ဖြစ်နေဆိုတော့တစ်ဖက်ကပြောမယ်ဆိုတော့ UN Convention နဲ့ပတ်သက်ပြီးတော့ကျွန်တော်အောင်မီပီတာဖြစ်တယ်စီပီတာဖြစ်တယ်အဟုတ်ကိုအဟုတ်တိုက်ရှိရမယ်အဖြစ်ကိုဖြစ်တိုက်ဖြစ်ရမယ်ဒါကတော့မြန်မာပြည်သူလူထုပါပဲမြန်မာပြည်သူလူထုကစစ်ကောင်စီကိုသူတို့ကိုကိုစားပြုဖို့ရအတွက်ကုလသမဂ္ဂကိုတွားခိုင်းတာဘယ်သူမှမတွားခိုင်းဘူးလေ
အခုကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ဒေါက်တာဆဆာကိုဆက်သွယ်ပြီးတော့ပေါ့နော်မေးမြန်းတဲ့အခါမှာအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းဒေါက်တာဆဆာကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ
စစ်အာဏာရှင်စနစ်အမြန်ချုပ်ငိမ့်ဖို့ခုခံစစ်ပွဲကိုကဘာတီအောင် NUG ကပြပြတတကြေညာလိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကိုမှအင်ဂျင်နီယာကမေးမြန်းတင်ပြထားတာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့အစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိအစအဆုံးပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့ကျန်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြည်ကျော်သိန်းကပြောပြပေးပါအောင်ရှင်။
ဒီနေ့အပြင်အကြမ်းဖက်ဝါဒီတွေကကြီးတရင်လေယာဉ်တွေကိုပြန်ပေးဆွဲပြီးအမေရိကန်တီထောင်စုကိုတိုက်ခိုက်ခဲ့တဲ့နှစ်20မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်ရအောင်မိတ်ပွဲတွေကိုတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပင်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးနယူးယောက်ဝေါ်ထရိတ်စင်တာကမ္ဘာပုံသွင်းမျောစင်ညီနောင်ရှိခဲ့တဲ့နေရာမှာဒီကနေ့မနေ့8:46မိနစ်ကလုတဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူသမ္မတကတော့ဂျိလ်ဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအချိန်မှာလွန်ခဲ့တဲ့နှစ်20 2000ခုနှစ်စက်တင်ဘာလ17ရက်နေ့က WDC အဆောက်အဦကိုအကြံဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့ခီးတရင်လေးရင်ပထမတစ်စင်းနဲ့စပြီးတော့ဝင်တိုက်ခဲ့တဲ့အချိန်မှာနောက်18မိနစ်အကြာမှာဒုတိယခီးတရင်လေးရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက် WDC အဆောက်အဦကြီးပြိုကျသွားခဲ့တာပါကုလသမဂ္ဂလူမျိုးရေးကောင်စီရွှေနေစာစီမှာ48ချိန်မြောက်စီဝေးစတင်တဲ့စက်တင်ဘာလ13ရက်တနင်္လာနေ့မှာမြန်မာနိုင်ငံဆိုင်ရာအစီအစဉ်တရက်ကိုအပြန်အလှန်ဆွေးနွေးကြဖို့ဆင်ဆင်ထားပါတယ်ယွန်းနိစာစီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ယွန်းနိစာစီဌာနချုပ်မှာစက်တင်ဘာလ13ရက်နေ့ကနေအောက်တိုဘာလ10ရက်နေ့ထိကျင်းပဖို့စီစဉ်ထားပြီးတနင်္လာနေ့မြန်မာစံတော်ချိန်ညနေ2နာရီခွဲမှာအစည်းအဝေးစတင်မှာဖြစ်ပါတယ်။အဲဒီနေ့မှာကော်မရှင်နိုင်မင်းကြီးမီရှယ်ဘက်ချလက်ကဗင်နီဇွဲလား၊အာဖဂန်နစ္စတန်၊နီကာရာဂွာ၊တရုတ်လင်္ကာနိုင်ငံတွေရဲ့ဒုက္ခရင်းဆိုင်ရာနောက်ဆုံးအခြေအနေတွေကိုတင်ပြပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စွမ်းစစ်ဆေးရေးကော်မရှင် IIMM ရဲ့အစည်းအဝေးပေါ်အပြန်အလှန်ဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာတော့အန်ယူဂျီလူသားညီအစိုးရကခုခံစစ်ကြေညာပြီးစစ်ကောင်စီဘက်ကလူညုံရေးတွေတိုးချပြီးတော့ဖြိုခွဲနေနေတဲ့ကြားကပဲဆက်နသေးမှုစန့်ကျင်ဆန္ဒပြဖို့တွေဆက်ဖြစ်ပါတယ်။ရန်ကုန်မန္တလေးစကိုင်းတနင်္သာရီမွန်စတဲ့ဒေသတွေကမြို့တချို့မှာဒီကနေ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာလူငယ်24နာရီအတွင်းကိုဗစ် -19 ရောဂါအတွက်ဒေါက်ခွဲနမူနာပေါင်း 26,196 ခုကိုစစ်ဆေးခဲ့တဲ့အထက်ကယောဂကုသသူ2364ယောက်တွေ့ခဲ့ပြီးတေဆုံးသူ98ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပရိတ်သတ်ကူညီသူတွေကတော့အမှန်တကယ်တေဆုံးသူအရေအတွက်ဟာတည်ဝင်ထုတ်ပြန်တာတက်ပိုများနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့မနေ့ကထုတ်ပြန်ချက်အရကာကွယ်ဆေးထိုးမထားသူတွေမှာယောဂဘုကုသနိုင်စွမ်း9ဆနီးပါးပိုများပြီးစိတ်ယုံတက်နိုင်ရခြင်း10ဆပိုများပြီးတော့တေဆိုးမှုကလည်း7ဆအထိပိုများနိုင်တယ်လို့ဆိုပါတယ်။လူပေါင်း6သိန်းကို EB ကနေဇူလန်လအထိသုတေသနလုပ်ပြီးတော့ CDC ကအခုလိုအချက်လက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်ပြင်းချက်ကိုကုကြကြောသိန်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Robert Lewis တို့ဖြစ်ပါတယ်။VOA American အတန်းရမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ32 kHz 9335လိုင်းတိုမီတာ40 kHz 9480လိုင်းတိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 15905တို့အပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ Internet စာမျက်နှာမှာလည်းဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကြားမှာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောပါ။